Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပြကြပါသည်ခင်ဗျာ VOA အမေရိကန်တန်ရဲ့2024ခုနှစ်ဩဂုတ်လ23ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီဒီအစီအစဉ်ကို VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါတိုက်ရိုက်တင်ဆက်နေတာပါကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ
် DNC Democratic Party ညီလာခံနောက်ဆုံးနေ့မှာတော့ဒုတိယသမ္မတ Kamala Harris ဟာပါတီသမ္မတလောင်းအဆိုပြုချက်ကိုတရားဝင်လက်ခံမေးခွန်းပြောဆိုဖို့ရှိနေပါတယ်မြန်မာရေကိုကုလသမဂ္ဂလုံခြုံရေးကောင်စီကချက်ချင်းအရေးယူကန့်တွဲဖို့ကုလဆိုင်ရာမြန်မာတာဝန်ကြီးဦးကျော်မိုးထွန်းကထပ်မံတောင်းဆိုပါတယ်။ထိုင်းနိုင်ငံမှာတော့ Mpox မြောက်ကျောက်ရောဂါမျိုးကွဲသစ်ပူးစက်ခံရတယ်လို့တန်တရားရှိသူတဦးပထမဆုံးကြေညာတွေ့ရှိခဲ့ပါတယ
်။ဒီလိုမျိုးထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့ American Illinois ပြည်နယ်ရှီကာဂိုမြို့မှာလက်ရှိကျင်းပနေတဲ့နိုင်ငံလုံးဆိုင်ရာ Democratic Party ညီလာခံတွင်ပြောကြားချက်တွေနဲ့ပတ်သက်လို့တင်ပြချက်ဥဒါအုံမြို့မှာစာနယ်ဇင်းကပြက်လက်လာတဲ့အခြေအနေစစ်ကောင်စီတပ်ရဲ့စီးနှင်းပြက်ကတ်မှုအတွင်း DVB သတင်းတော်တည်ဆုံးခဲ့ရတဲ့အကြောင်းတွေတင်ပြသွားမှာဖြစ်တယ်လို့အပတ်စဉ်ကဏ္ဍတွေအဖြစ်နဲ့ဥအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်ကျမ်းမာရေးတိုင်းရင်းသတင်းလွှာတွေကိုလည်းထုတ်လင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြသွားမှာဖြစ်ပါတယ်ဗျာ
ဒီမိုကရက်တစ်ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံနောက်ဆုံးနေ့ဖြစ်တဲ့ကျတဲ့ပြည်နယ်ညာပိုင်းမှာလက်ရှိဒုသမ္မတကမ်မလာဟဲရစ်ကသမ္မတလောင်းဖြစ်တဲ့အဆိုပြုချက်ကိုတရားဝင်လက်ခံကြောင်းမင်းကွန်းပြောကြားမှာဖြစ်ပါတယ်။အခုလိုလက်ခံမင်းကွန်းပြောတာကိုတန်းနဲ့ချီးတဲ့လူလူကစောင့်စားကြည့်ရှုမှာဖြစ်တဲ့အတွက်ဒီခွင့်ရေးကိုအသုံးချတဲ့အနေနဲ့အမေရိကန်နိုင်ငံနဲ့ပတ်သက်တဲ့သူ့ရဲ့အမြင်တွေကိုချပြဖို့ရှိတယ်လို့ပြန်ဖက် Republican Party ကသမ္မတလောင်းဖြစ်ဝင်အောင်ရှင်းပြမယ့် Donald Trump ကိုထိုးနှက်ဖို့လည်းရှိပါတယ်။Harris ပြောကြမယ်မင်းကွန်းမှာအဓိကအကြောင်းအရာ၃ခုပါဝင်မယ်လို့အမည်မဖော်လို့တဲ့ရွေးကောက်ပွဲမဲဆွယ်ဖွဲ့တာဝန်ခံသူကပြောပါတယ် Harris ဟာလူလက်တန်းစားမိသားစုကနေချီးမြှင့်လာတဲ့သူ့ဘဝကိုပုံဖော်ပြီးအစိုးရရှေ့နေတဦးအနေနဲ့သူ့လိုတခြားမိသားစုတွေကိုအကာအကွယ်ပေးတာကိုတင်ပြဖို့ရှိတယ်လို့ပြန်ဖက် Trump ရဲ့ဆိုးရတဲ့အတွေးခေါ်ရင်းမျိုးချစ်စိတ်ရှိဖို့နှုံဆောင်မှုတွေကိုဆန့်ကျင်ကြောင်းတင်ပြမှာဖြစ်ကြောင်းလည်းပြောပါတယ်ပါတီညီလာခံနောက်ဆုံးနေ့သူ့မင်းကွန်းမပြောခင်မှာမီရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူးမြောက်ကရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးလူလူခွင့်ရေးဆိုင်ရာဦးဆောင်သူနဲ့အမေရိကန်ကျောင်းဆရာများအသင်းဥက္ကဋ္ဌတို့မင်းကွန်းပြောကြားဖို့ရှိပါတယ်။ဒါအပြင်ဒီပွဲမှာနာမည်ရောအဆိုရောပင့်လည်းလာရောက်ဖြောပြတင်ဆက်မှာဖြစ်ပါတယ်။ယူကရိန်းတပ်တွေဩဂတ်လဆန်းကစပြီးဝင်ရောက်တိုက်ခိုက်နေတဲ့ရုရှားပိုင်နယ်ဖြစ်တဲ့ခတ်ဒေသနဲ့ကပ်ရဲ့ယူကရိန်းရှေ့မြောက်ပိုင်းကဆူမီဒေသကိုပထမဆုံးချိန်ဖြစ်တဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကျတဲ့ပြည်နယ်မှာသွားပါတယ်။သမ္မတဇယ်လန်စကီကအဲ့ဒီမှာယူကရိန်းတပ်မှုကြီးဗိုလ်ချုပ်ကြီးအလက်ဆန်ဒရာဆီယာစကီနဲ့တွေ့ဆုံတာဖြစ်ပြီးယူကရိန်းတပ်တွေဟာခတ်ဒေတာကရောက်နေတာနောက်နေရာတစ်ခုကိုထိန်းချုပ်နိုင်ခဲ့တယ်လို့ရုရှားစစ်တုံ့ပန်းတွေထပ်ပြီးဖမ်းနိုင်ခဲ့တယ်လို့လည်းကြေညာပါတယ်။သူတို့ကိုအဖမ်းခံရတဲ့ယူကရိန်းတပ်သားတွေနဲ့အလဲအလှယ်လုပ်နိုင်မယ်လို့ညွှန်းနေကြောင်းလည်းပြောပါတယ်။အခုလိုရုရှားပိုင်းနဲ့ထဲကဒေတာတချို့ကိုထိန်းချုပ်နိုင်ပေမဲ့ယူကရိန်းရှေ့ပိုင်းဒုံးစက်ဒေသမှာတော့ယူကရိန်းတပ်တွေကရုရှားတပ်တွေကိုဆက်ပြီးရှုံးနေနေစေပါရုရှားကာကွယ်ဝန်ကြီးဌာနကသူ့ရဲ့တပ်တွေဟာမက်ဆိုဗီယာကိုထိန်းချုပ်ထားနိုင်ပြီလို့ကြက်သပင်းနယ်မှာကြေညာပါတယ်ယူကရိန်းတပ်တွေဟာခတ်ဒေသကနျူကလ িয়ার ဓာတ်ပစ်ဆက်ရုံကိုတိုက်ခိုက်ဖို့ကြိုးစားခဲ့တယ်လို့လည်းရုရှားသမ္မတဗလာဒီမီယာပူတင်ကကြက်သပင်းနယ်မှာဆက်ဆွဲပါတယ်ဒါပေမဲ့အခုလိုယူကရိန်းပဲတိုက်ခိုက်ဖို့ကြိုးစားတယ်ဆိုတော့ဆက်ဆွဲတာနဲ့ပတ်သက်ပြီးသမ္မတပူတင်ကအထောက်အထားတစုံတရာတော့ထုတ်မပြောပါဘူး။ဂါဇာပြည်ရဲ့အတွက်အစ္စရေးနဲ့ဟာမတ်စ်တို့ကြားသဘောထားကွဲပြားမှုတွေပြေလည်အောင်ညှိနှိုင်းရေးမှုတွေအပြင်းထန်ကြိုးစားနေချိန်မှာပဲခြေစပင်းတွေကဂါဇာကမ်းမြောင်ဒေသနဲ့လက်ဘနွန်တောင်ပိုင်းဒေသတွေမှာအစ္စရေးကလေကြောင်းကနေတိုက်ခိုက်ပါတယ်။အစ္စရေးလေကြောင်းတိုက်ခိုက်မှုကနေဂါဇာမြောက်ပိုင်းဘီရစ်လဟိယာမှာလူ၁၁ဦးတည်းမနည်းသေဆုံးရတယ်လို့ပါလက်စတိုင်းကပြောပါတယ်။အစ္စရေးစစ်တပ်ကတော့ဂါဇာမြို့ကဟမတ်စစ်စခန်းတစ်ခုနားမှာရှိတဲ့လက်နက်တိုးလောင်းရုံကိုလေကြောင်းတိုက်ခိုက်မှုကနေထိမှန်ခဲ့တယ်လို့ဂါဇာအလယ်ပိုင်းကပစ်ခတ်မှုမှာလည်းစစ်သွေးကြွတည်ဆုံးခဲ့တယ်လို့ပြောပါတယ်။ဒါ့အပြင်နောက်လေကြောင်းတိုက်ခိုက်မှုကိုလက်ဘနွန်တောင်ပိုင်းကနေရာ၁၀နေရာကျော်ကျော်မှာပြစ်မှတ်ထားတိုက်ခိုက်တယ်လို့လည်းအစ္စရေးကာကွယ်ရေးဌာနကပြောပါတယ်။အခုတိုက်ခိုက်ခဲ့တဲ့နေရာတွေဟာအီရန်ထောက်ခံပံ့ပိုးပေးထားတဲ့ Hezbollah စစ်သွေးကြွအဖွဲ့ရှိရာနေရာတွေဖြစ်ကြောင်းလည်း IDF ကာကွယ်ရေးဌာနကပြောပါတယ်။ဒေသရင်းတင်းမာမှုတွေတိုးလာနေချိန်မှာပဲအမေရိကန်ရဲ့လင်းတင်တိုက်ခိုက်ရေးတင်မောကြီးနှစ်ဆင်းဟာအရှေ့လယ်ပိုင်းဒေသကိုရောက်နေပါတယ်။ USS Abraham Lincoln တင်မော်တီဟာဖြတ်တင်မော်တွေနဲ့အတူဗော်တဘူးနယ်ကရောက်လာတာဖြစ်ပြီးနောက်တစ်စင်းကတော့ USS Theodore Roosevelt ဖြစ်ပါတယ
်။ VOA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bean Juru ဒါမှမဟုတ် Thaicom 6 Juru channel 123လို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါအပြင် VOA မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လည်ပေးနေပါတယ်ခင
်ဗျ။ VOA American တန်ကတောက်ကြမနေခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။စစ်တပ်အာဏာသိမ်းတာ3နှစ်ခွဲရှိလာပြီဖြစ်တဲ့မြန်မာနိုင်ငံမှာငြင်းချမ်းမှုလုံခြုံမှုမရှိဘဲအဆအဆချို့ယွင်းလာနေပေမဲ့နိုင်ငံတကာတိုင်းဝန်ရဲ့တိကျပြတ်တားတဲ့အရေးယူဆောင်ရွက်မှုမရဘဲဖြစ်နေတဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကနေချက်ချင်းအရေးယူကင်တွယ်ပေးဖို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်သမ္မတကြီးဦးကျော်မိုးထွန်းကဘုလိုခုနဲ့လုံခြုံရေးကောင်စီတက္ကသိုလ်အစည်းအဝေးမှာတောင်းဆိုလိုက်ပါတယ်။ငင်းချမ်းရင်တိဆောက်ရင်းနဲ့ရေရှည်တီးတဲ့နဲ့ငင်းချမ်းရင်ဆွေးနွေးပွဲတွေကိုတက်ရောက်လာတဲ့မြန်မာပါဝင်ကုလသမဂ္ဂအဖွဲ့ဝင်69နိုင်ငံကအကူအညီတွေကိုပန်ကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံဟာအာဏာသိမ်းရှိတဲ့လက်အောက်မှာငင်းချမ်းမှုလုံခြုံမှုဖွံ့ဖြိုးတိုးတက်မှုတစုံတရာမရှိဘဲနေရစွန့်ခွာသူ3ထပ်သမား2တန်းထိရှိလာတယ်လို့လူသားစာနာမှုအကူအညီလိုအပ်သူကလည်း16တန်းလောက်ရှိလာနေတဲ့အတွက်အခုချိန်မှာပြည်သူတွေလက်တွဲပြီးဆင့်အာဏာရှင်ပြည်သက်ချုပ်ငင်းဖို့တော်လှန်ရေးတရဆင်နွှဲနေကြောင်းမြန်မာနိုင်ငံလက်ရှိအခြေအနေဟာတိတ်ကိုဆိုးရတဲ့အတွက်နိုင်ငံတကာတိုင်းဝမ်းကတိကျပြတ်သားတဲ့အရေးယူဆောင်ရွက်မှုတွေပေးကြဖို့အာဏာသိမ်းထားတဲ့စစ်တပ်ကိုဖယ်ရှားနိုင်ဖို့သူတို့ရဲ့လက်နက်ခဲယမ်းလေယာဉ်စီးငွေကြေးစစ်ဆင်မှုအားလုံးကိုဖျက်တောက်နိုင်အောင်နိုင်ငံတကာကနေပူးပေါင်းဆောင်ရွက်ပေးဖို့တမ္မတ်ကြီးဦးကျော်မိုးထွန်းကတောင်းဆိုလိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာအန္တရာယ်ကြီးတဲ့မြောက်ကျောက်ယောဂမျိုးခွဲတဲ့အကူးဆက်ခံရသူလို့တန်တရားရှိသူတူကိုပထမဆုံးတွေ့ရကြောင်းနဲ့သူဟာပြီးခဲ့တဲ့သတင်းပတ်ထဲမှာအာဖရိကကနေထိုင်းနိုင်ငံကိုလာရောက်တဲ့ဥရောပခီးသွားသူဖြစ်တယ်လို့ထိုင်းကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။အသက်66နှစ်ရှိပြီဖြစ်တဲ့သူဟာထိုင်းနိုင်ငံကိုဩဂတ်လ14ရက်ကရောက်လာတာဖြစ်ပြီးနောက်တစ်နေ့မှဆေးရုံတက်ကုသမှုခံယူခဲ့ရကြောင်းနဲ့သူမှာမြောက်ကျောက်ယောဂလက္ခဏာတွေ့ရတဲ့အတွက်တိကျခွဲထားရကြောင်းတဲ့ပြင်းနေမှာထိုင်းကူးဆက်ယောဂထိုင်းချုံရေးဌာနက website မှာကြေညာချက်တင်ပါတယ်။သူ့ယောဂလက္ခဏာတွေကတိတ်မပြင်းထန်ဘူးလို့လည်းပြောပါတယ်။သူ့မှာရှိတဲ့မြောက်ကျောက်ယောဂ virus ပိုးဟာမျိုးခွဲအဟောင်းဖြစ်တဲ့ clade 2တဲ့ပိုးပြီး antigen ကြီးတဲ့ clade 1b အမျိုးအသစ်ဖြစ်တာကြောင့်တွေ့ရတယ်လို့လည်းပြောပါတယ်။နောက်ထပ်စစ်ဆေးတွေ့ရှိချက်အသစ်တွေကိုတောက်တံနေမှာထုတ်ပြန်ပေးမယ်လို့လည်းထိုင်းကူးဆက်ယောဂထိုင်းချုံရေးဌာန DCC အကြီးအကဲထုံချန်းကီရာတီဟတရာကွန်ကပြောပါတယ်ဒီပိုအကူးဆက်ခံရတယ်လို့တန်ကြားရှိသူထိတွေ့ဆက်ဆံခဲ့သူ43ယောက်ကိုစောင့်ကြည့်လေ့လာနေကြောင်းနဲ့ဒီမျိုးခွဲအသက်ဟာကူးဆက်မှုမြန်တယ်လို့လည်းပြောပါတယ်ဘော့ဆွမ်းနာနိုင်ငံကာရူဝီစင်တွင်းကနေကမ္ဘာဒုတိယအကြီးဆုံးဖြစ်တဲ့ကဲရက် 2500 နီးပါးရှိတဲ့စိန်နှုန်းကြီးတစ်ပွင့်ကိုတွေ့ခဲ့ပြီးဒီစိန်နှုန်းကြီးကိုချက်တပြင်းနေမှာထုတ်ပြမယ်လို့ဘော့ဆွမ်းနာအစိုးရကကြေညာပါတယ်ကနေဒါမိုင်းကုမ္ပဏီဖြစ်တဲ့ Lucara Diamond Corporation ကကာရူဝီမိုင်းမှာစိန်နှုန်းကြီးကိုတွေ့ရကြောင်းဗိုလ်တဖူးနေမှာကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အရေးအတွင်းမြင့်မားတဲ့ဒီစိန်ကိုတူဖော်ဖို့အတွက် X-ray နည်းပညာသုံးခဲ့ရကြောင်းနဲ့ဒီစိန်ဟာထူးထူးခြားခြားကြီးမားပြီး carat အားဖြင့် 2492 carat ရှိကြောင်းကုမ္ပဏီအကြီးအကဲ William Lamb ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အခုလိုကြီးမားတဲ့စိန်ကိုနှစ်ပေါင်း100ကျော်မှထပ်ပြီးတွေ့ရခဲ့တာဖြစ်ပါတယ်။1905ခုနှစ်တုန်းကတော့တောင်အာဖရိကမှာကရက်ချိန်3106ကရက်ရှိတဲ့ကူလီနန်စိန်နှုန်းကြီးကိုတူဖို့ရရှိခဲ့တာပါအခုနောက်ဆုံးတွေ့ရတဲ့လူကာရာစိန်ကြီးကိုတော့ဘော့ဆွမ်းနာသမရကကဘာကိုထုတ်ပြဖို့စီစဉ်ထားပါတယ်ဒီကာရောဝီမိုင်းဟာအရင်ကကရက်ချိန်1000ကျော်ရှိတဲ့စိန်၄လုံးထွက်ခဲ့တဲ့မိုင်းဖြစ်ပါတယ်တဘာဝတင်းထွက်စိန်တွေဟာတက်တန်းအဖြစ်နှစ်တန်းပေါင်း1000ကျော်အနည်းဆုံးရှိတာဖြစ်ပြီးတချို့ဆိုနှစ်တန်း3000ကျော်တယ်လို့သိပ္ပံပညာရှင်တွေကပြောပါတယ
်ညီမပြည့်ရဲ့တောက်ကြနေမနေ့ခင်ထိတ်တန်းအောင်သတင်းတွေကိုတော်ခင်မျိုးသက်ပြောပြခဲ့တာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်လာရောက်ရှူစားနေပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်အမေရိကန်ရွေးကောက်ပွဲမဲဆွဲစီးရုံးနေတဲ့သတင်းတစ်ပုဒ်ကိုတင်ပြခြင်းပါတယ် နိုဝင်ဘာလရဲ့ကျင်းပမဲ့အမေရိကန်ရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီရဲ့ဒုသမ္မတလောင်းအဖြစ်ဝင်ပြိုင်ပေးဖို့ပါတီဝင်တွေရဲ့အဆိုပြုချက်ကိုမင်နီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့စ်ကပေါ်ဒူနီယာမှာတရားဝင်လက်ခံလိုက်ပါတယ်။အီလိုနိုင်းပြည်နယ်ရှီကာဂိုမြို့မှာကျင်းပနေတဲ့ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာညီလာခံတတိယမြောက်နေ့မှာအခုလိုလက်ခံလိုက်တာပါ။ POA သတင်းတော့ဂိန်းဖာရာဘောက်ရှီကာဂိုမြို့ကနေပေးပို့တဲ့သတင်းကိုမက်ခင်ဘျူတွေးကတင်ပြထားပါတယ်။
ရှီကာဂိုမြို့မှာကျင်းပနေတဲ့ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာညီလာခံတတိယနေ့အဖွဲ့မှာနယူးဂျာစီပြည်နယ်ထက်လွတ်တော်အမတ်ခိုရီဖူကာကတတိယမြောက်နေ့အတွက်အဓိကအကြောင်းအရာကိုကြေညာပါတယ
် All right y'all welcome to night 3 and tonight is about freedom
တတိယမြောက်ညကိုကြိုဆိုပါတယ်ဒီညကတော့လွတ်လပ်ခွင့်အကြောင်းပဲဖြစ်ပါတယ်လို့အထက်လွတ်တော်အမတ်ခိုရီဖူကာပြောသွားတာပါတတိယမြောက်နေ့မှာတော့သားဆက်ချခြင်းနဲ့ဆိုင်တဲ့အခွင့်အရေးတဘာဝပတ်ဝန်းကျင်အရေးနဲ့နှင်းဆက်လုံခြုံရေးဆိုင်ရာကိစ္စတွေကိုအဓိကပြောဆိုခဲ့ကြတဲ့တစ်ချိန်တည်းမှာပဲမိကုန်းပြောကြခဲ့သူအားလုံးရဲ့အဓိကသတင်းစကားကတော့အကောင်းဆုံးကိုရွေးချယ်နိုင်ကြဖို့အဓိကတိုက်တွန်းခဲ့ကြတာပါသမ္မတဟောင်းဘီကလင်တန်ကလည်းအခုလိုပြောသွားပါတယ
် Kamala Harris for the people
Kamala Harris ဟာပြည်သူအတွက်ဆောင်ရွက်သူပါ
and the other guy who's proved even more than
ကတော့ငါအတွက်ငါမငါငါဆိုရာကိုပထမအကြိမ်တုန်းကထက်တောင်အခုပိုပြီးတက်တည်ပြနေပါသေးတယ
်သမရဟောင်းကလင်တန်ဟာတတိယမြောက်နေ့မိကွန်ပြောသူတွေထဲမှာတော့လူတွေအမျှော်လင့်ထားဆုံးသူတစ်ယောက်ပါ1992ခုနှစ်ကစလို့ဒီမိုကရက်တစ်ပါတီညီလာခံနိုင်ကိုမပြတ်တရောက်ခဲ့တဲ့သမရဟောင်းကလင်တန်ကဒုသမရဟဲရစ်သာအမေရိကန်သမရအဖြစ်ရွေးချယ်ခံရတဲ့တယ်လို့သူဘာကြောင့်ယုံကြည်တယ်ဆိုတာကိုအင်ဂျီရောမာတာဝန်ထမ်းခဲ့တဲ့သူ့ရဲ့ကိုယ်ပိုင်တွေ့ကြုံတွေနဲ့အခုလိုပြောဆိုသွားခဲ့ပါတယ်
။ Kamala Harris will work to solve our problems, seize our opportunities.
ကျွန်တော်တို့ရဲ့ပြဿနာတွေကိုဖြေရှင်းဖို့ကျွန်တော်တို့အတွက်အခွင့်အလမ်းတွေကိုအမိအယာစုပ်ကိုင်နိုင်ဖို့အကြောက်တရားတွေအဆုံးသတ်ပြီးအမေရိကန်ပြည်သူတယောက်ချင်းစီတိုင်းကိုယ့်အိမ်မက်ကိုအကောင့်ထဲပေါ်နိုင်အောင် Kamala Harris ကကြိုးပမ်းသွားမှာပါ
။ညီလာခံတတိယနေ့မှာမင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်မွက်စ်ကဒီမိုကရက်တစ်ပါတီဒုသမ္မတလောင်းနေရာကနေဝင်ပြိုင်ဖို့တရားဝင်လက်ခံလိုက်တာကလည်းဒီမိုကရက်တစ်အတွက်တော့အဓိကအခိုင်အတန့်တစ်ခုဖြစ်ခဲ့ပါတယ်
။ It's the honor of my life.
အမေရိကန်ပြည်ထောင်စုရဲ့ဒုသမ္မတလောင်းအဖြစ်ဝင်ပြိုင်ဖို့လက်ခံခွင့်ရတာဟာကျွန်တော်ဘဝအတွက်ဂုဏ်ယူစရာပါ
။အခုပါတီညီလာခံကိုနိုင်ငံတော်ရုပ်တံကနေစောင့်ကြည့်နေကြသူတွေအတွက် World's Head မေကွန်းကသူ့အကြောင်းမိတ်ဆက်မေကွန်းလို့လည်းဆိုနိုင်ပါတယ်
။ Now I grew up in Butte, Nebraska.A town of 400
Nebraska ပြည်နယ်ထဲကလူဦးရေ400လောက်သာရှိတဲ့ Butte မြို့လေးမှာကျွန်တော်ကြီးပြင်းခဲ့ပါတယ်။ကျွန်တော်တက်ခဲ့တဲ့အထက်တန်းကျောင်းမှာကလေး24ယောက်ပဲရှိပါတယ်။ရေးတက်ကတူကိုသွားနိုင်တဲ့သူတယောက်မှမရှိပါဘူး။ဒါပေမဲ့ကျွန်တော်ပြောနိုင်တာကဒီလိုမြို့ငယ်လေးမှာကြီးပြင်းခဲ့ရတဲ့အတွက်တယောက်နဲ့တယောက်ဘလို့ဂယုစိုက်စောင့်ရှောက်နိုင်တယ်လဲဆိုတာကိုတော့ကောင်းကောင်းနားလည်သိနိုင်ပါတယ်။
ဝက်ဟာစစ်မှုထမ်းဟောင်းတယောက်ဖြစ်တယ်လို့ကျောင်းဆရာဟောင်းအမေရိကန်အထက်တန်းကျောင်းဘောလုံးအသင်းနဲ့ဘတ်စကတ်ဘောအသင်းနီးပြလဲလှုပ်ခဲ့ပြီးဒါရီကဘဝမှာသူ့ကိုကုလနိုင်ငံရေးသမားတယောက်ဖြစ်လာအောင်လှုပ်ပေးခဲ့တဲ့အကြောင်းအရာတွေအဖြစ်နဲ့အလေးပေးပြောဆိုသွားခဲ့ပါတယ
် But it was those players and my students who inspired me to run for Congress. They saw in me what I
လူတော်မှအဖြစ်အရွေးခံရဖို့ကျွန်တော်ရဲ့ကျောင်းသူကျောင်းသားတွေအားကစားသမားတွေကပဲတုံ့ပြန်ခဲ့တာပါသူတို့နဲ့ပတ်သက်ပြီးကျွန်တော်မျှော်လင့်ခဲ့တာတွေအများအကျိုးဆောင်ရွက်တာတွေကျွန်တော်တို့အားလုံးရဲ့စူးစီးတည်ရှိမှုကိုနားလည်ပြီးလူတယောက်ချင်းစီကလည်းကိုယ်ပတ်ဝန်းကျင်အတွက်စစ်မှန်တဲ့အပြောင်းအလဲတွေလုပ်နိုင်တယ်ဆိုတဲ့ယုံကြည်ချက်ဓာရီကကျွန်တော်မှရှိနေတာကိုသူတို့ကမြင်ခဲ့ကြပါတယ
်တတိယမြောက်ညရဲ့နောက်ဆုံးမိကုန်ပြောသူအဖြစ်အဲ့ဒီညရဲ့အတ္တကခေါင်းစဉ်ဖြစ်တဲ့လွတ်လပ်ခွင့်အကြောင်းကိုလည်း Words ကအခုလိုပြောသွားခဲ့ပါတယ
် But when we Democrats talk about freedomWe mean the freedom to make a better life for yourself.
ကျွန်တော်တို့ဒီမိုကရက်တီလွတ်လပ်ခွင့်အကြောင်းပြောကြတဲ့အခါကိုနဲ့ကိုချစ်ခင်ရသူတွေအတွက်ပုံမှန်ကောင်းမွန်တဲ့ဘဝတစ်ခုကိုလွတ်လပ်စွာတည်ဆောက်ခွင့်ရှိရမယ်ဆိုတာပါ။ကျန်းမာရေးစောင့်ရှောက်မှုဆိုင်ရာကိုယ်ပိုင်ဆုံးဖြတ်ချက်တွေကိုလွတ်လပ်စွာချပိုင်ခွင့်ကလေးငယ်တွေအတွက်ဘယ်သူတနက်နဲ့လာပြစ်မလဲဆိုတဲ့ပူပန်ကြောင်းကြမှုမျိုးကင်းတဲ့လွတ်လပ်စွာပညာသင်ယူခွင့်တို့ကိုဆိုလိုတာဖြစ်ပါတယ်။
ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာညီလာခံတတိယနေ့ညအစီအစဉ်တွေကတော့ Words ရဲ့ဒုသမ္မတလောင်းအဖြစ်လက်ခံမေးခွန်းနဲ့အတူတခဏနာပြီးသွားခဲ့ပါတယ်။ညီလာခံနောက်ဆုံးနေ့ဖြစ်တဲ့ဒီနေ့ညမှာတော့လက်ရှိဒုသမ္မတ Kamala Harris ကသမ္မတလောင်းအဖြစ်နဲ့တရားဝင်လက်ခံမေးခွန်းပြောကြားမှာဖြစ်ပါရဲ့ရှင်။
မက်ကင်ဗျူတွေပြောပြခဲ့တာပါ။အမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တစ်ခုထုတ်လွှင့်ဖို့ရှိတာကိုလည်းအသိပေးကြပါတယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲအမေရိကန်ဝါရှင်တန် DC စံတော်ချိန်ည၁၀နာရီမှာဒီမိုကရက်ပါတီနိုင်ငံလုံးဆိုင်ရာညီလာခံနဲ့အဲ့ဒီညီလာခံအပေါ်မှာသုံးသပ်ဆွေးနွေးချက်တွေကို VOA ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။ဒီထုတ်လွှင့်ချက်တွေကိုလူလူမိတ်ဆွေရုပ်သံ channel မှာပြသသွားမှာဖြစ်သလို VOA ရဲ့ website, Facebook, YouTube တို့ကပါစောင့်မျှော်ရှုစားနိုင်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့နားဆင်ရမှာကလာမယ့်အမေရိကန်ရွေးကောက်ပွဲမှာသမ္မတဂျိုးဘိုင်ဒန်ကဆက်ပြီးမပြိုင်တော့ပဲနှုတ်ထွက်သွားပါတယ်။ရွေးကောက်ပွဲနီးလာချိန်ကြမှာဂျိုးဘိုင်ဒန်နှုတ်ထွက်လိုက်တာမို့ဒီလိုမျိုးကိုယ်စားလှယ်ရွေးချယ်ပြီးသားမရှိပဲညီလာခံကိုအလွတ်ထားပြီးကျင်းပရတာမျိုးနှစ်ပေါင်းများစွာအတွင်းပထမဆုံးအချိန်မြင်ရတော့မယ်လို့အများကတွက်ဆနေချိန်မှာပဲပါတီကိုယ်စားလှယ်တွေကတော့ဒူးသမလကင်မရာဟဲရစ်ကိုမြန်မြန်ဆန်ဆန်ပဲဝိုင်းဝန်းထောက်ခံခဲ့ကြပါတယ်။ VOA ပုံပြရုပ်သံမှာမအေးတနာကျော်ရှင်းပြထားပါတယ
်။အလွတ်ကျင်းပတဲ့ညီလာခံဆိုတာညီလာခံအစမှကြိုတင်ရွေးချယ်ထားပြီးသားသမရလောက်မရှိတာပဲဖြစ်ပါတယ်။အခုခေတ်မှာတော့ညီလာခံကိုလူမရွေးသေးပဲနဲ့အလွတ်ထားပြီးတော့ကျင်းပတာတော်ရုံမတွေ့ရအောင်ဆိုပေမဲ့လည်းအမေရိကန်သမိုင်းတခြားမှာတော့ဒီလိုပုံစံမျိုးနဲ့ပါတီသမရလောက်ကိုရွေးချယ်ကြတာဖြစ်ပါတယ်။1900ပြည့်လွန်ဇော်ဝိုင်းမှာသမရလောင်းပဒမရွေးကောက်ပွဲစနစ်ကိုမိတ်ဆက်တော့ပြည်နယ်တွေကအဆိုပြုရွေးချယ်တဲ့ပွဲတွေကိုကျင်းပပြီးတော့သူတို့အဆိုပြုသူရွေးချယ်တဲ့ပုံစတင်ပြောင်းလဲလာပါတယ်။ဒါမဲ့လည်း20ရာစုပထမတဝက်မှာတော့ပဒမရွေးကောက်ပွဲတွေကသမရလောင်းအဆိုပြုညီလာခံလောက်အရေးမကြီးပါဘူး။နိုင်ငံရေးခေါင်းဆောင်တွေကပဒမရွေးကောက်ပွဲကိုတုံးပြီးတော့အလားလားရှိတဲ့သမရလောင်းကိုတင်လို့ရမရသွေးတို့ဆန္ဒဖြစ်ပါတယ်။ဘယ်သူကိုနောက်ဆုံးရွေးမလဲဆိုတာကတော့ညီလာခံကပဲအဆုံးဖြတ်ပေးတာပါ။ပါတီညီလာခံစနစ်မှာအထူးအားဆုံးပြောင်းလဲမှုကတော့1968ရှီကာဂိုမှာကျင်းပခဲ့တဲ့ဒီမိုကရက်တစ်ညီလာခံကနေလာပါတယ်။စစ်ဆန့်ကျင်တဲ့ယူဂျင်းမက်ကာသီကပနမရွေးကောက်ပွဲမှာပို့ပြတော့မဲများပေမဲ့ညီလာခံခေါင်းဆောင်တွေကဟျူဘတ်ဟမ်ဖရီကိုပဲရွေးချယ်ခဲ့ပါတယ်။ဒီလိုရွေးလိုက်လို့ညီလာခံခမ်းမပြင်းမှာဇနားပြပွဲတွေအကြမ်းဖက်မှုတွေပါဆွတ်ခဲ့ပြီးတော့ညီလာခံတဲမှာတော့နိုင်ငံရေးအောင်ကြွမှုဖြစ်ပေါ်ခဲ့ပါတယ်။အဲဒီနောက်ပိုင်းနှစ်တွေမှာတော့ညီလာခံကိုယ်စားလှယ်အများစုဟာပနမရွေးကောက်ပွဲတွေရဲ့ရလဒ်ကိုလိုက်နာဖို့ပါတီနှစ်ရက်လုံးကပြင်ဆင်မှုတွေအစပြုလှုပ်ဆောင်ခဲ့တာပါ။ပါတီခေါင်းဆောင်တွေဖြစ်ပြီးတော့ဘယ်သူကိုရွေးပါမယ်လို့ကတိကဝတ်ခံမထားတဲ့ပါတီတာဝန်ရှိသူစူပါကိုယ်စားလှယ်တွေအများအပြားကဟီလရီကလင်တန်ကိုထောက်ခံပါတယ်လို့စောစောစီစီထကြင်ကြလို့ဘန်နီဆန်ဒါစ်ကိုမထောက်ခံမဲနဲ့နာမည်အဆိုတင်သွင်းရွေးချယ်မှုကိုချေလှယ်ဖို့လုပ်တယ်လို့အထင်ရောက်သွားစေတယ်။2016ရွေးကောက်ပွဲနောက်ပိုင်းမှာတော့ဒီမိုကရက်တီသူတို့ရဲ့စည်းမျဉ်းတွေကိုထပ်ပြီးပြင်ခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာပါတီတွေသူတို့ကိုယ်စားလှယ်ရွေးချယ်ပုံတွေနဲ့ပတ်သက်ပြီးတော့ဘာမှပြောမထားပါဘူး။ဒါမဲ့လည်းနိုင်ငံရေးပါတီတွေဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်တင်မှာပါရှိတယ်။လွတ်လပ်စွာအဆက်ဆက်ပြုခွင့်ဆိုရယ်ဖော်ပြခြင်းနဲ့အကျုံးဝင်နေတယ်လို့တရားရုံးချုပ်ကအတိအမှတ်ပြုထားပါတယ်။နှစ်တွေကြာလာတော့တရားရုံးတွေကလည်းနိုင်ငံရေးပါတီတွေရဲ့လုပ်ပိုင်ခွင့်တွေကိုတော်တော်လွတ်လွတ်လပ်လပ်ထားပေးထားတာပါ။အကြမ်းအဖျင်ဒီမိုကရက်ကိုယ်စားလှယ်4000လောက်ဟာသူတို့ပါတီနဲ့ပတ်သက်မှုခိုင်ခိုင်မာမာရှိထားပါတယ်။ဒေသဆိုင်ရာပါတီလုပ်သားတွေ၊သမ္မတအဖွဲ့ဝင်တွေ၊ရုံးဝန်ထမ်းတွေနဲ့ရန်မုံငွေရှာသူတွေဖြစ်ပါတယ်။သမ္မတလောင်းတွေနဲ့ဆက်ဆက်နေတဲ့ကိုယ်စားလှယ်နေရာအတွေ့မဲဆန္ဒရှင်တွေမဲပေးထားချိန်မှာကိုယ်စားလှယ်လောင်းတွေကိုယ်တိုင်ကတော့ပနမရွေးကောက်ပွဲပြီးသတင်းပတ်တွေလတွေကြာပြီးတဲ့အချိန်ထိအရွေးခံမခံမသိရပါဘူး။တကယ်လို့သာရွေးကောက်ပွဲကအငင်းပွားရတဲ့ရွေးကောက်ပွဲမျိုးမဟုတ်ဘူးဆိုရင်တော့ကိုယ်စားလှယ်တဦးတယောက်ရဲ့အကြောင်းကတာမန်မဲဆန္ဒရှင်တွေအတွက်မထူးလာပါဘူး။ညီလာခံမှာကိုယ်စားလှယ်တွေကလက်ခုပ်ဩဘာပေးပြီးတော့ပါတီရဲ့တမန်တော်လောင်းကိုတရားဝင်မဲထင်ပါပါဒါမဲ့လေရွေးကောက်ပွဲကကန့်ကွက်ခံရတယ်ဆိုရင်ကိုယ်စားလှယ်တွေဟာသူတို့ထောက်ခံခြင်းနဲ့တမရလောင်းကိုလွတ်လွတ်လပ်လပ်ထောက်ခံနိုင်တာမလို့အဲ့ဒီအချိန်မှာသူတို့ကအထူးအရေးကြီးပါတယ်။ကိုယ်စားလှယ်စုစုပေါင်းမှာအများစု85ရာခိုင်နှုန်းလောက်ကဂတိကဝတ်ခံထားတဲ့ကိုယ်စားလှယ်တွေဖြစ်ပါတယ်။မဲဆန္ဒရှင်တွေရွေးချယ်သူကိုထောက်ခံပါမယ်လို့ဂတိပြုထားရတာပါ။ဒါမဲ့လေအဲ့လိုရွေးထားပြီးသားသူမရှိဘူးဆိုရင်တော့ကိုယ်ကြိုက်တဲ့သူကိုရွေးနိုင်ပါတယ်။ဒီမိုကရက်တစ်ပါတီတာဝန်ရှိသူတွေရွေးကောက်ခံအရာရှိတွေဖြစ်တဲ့စူပါကိုစလဲတွေကတော့ကန့်ကွက်ခံရတဲ့ရွေးကောက်ပွဲပထမဆုံးတစ်ခေါက်မှမဲထည့်လို့မရပဲနဲ့နောက်ပိုင်းပြန်မဲထည့်ရချိန်မှာတော့သူတို့ကြိုက်ရလူကိုမဲပေးနိုင်ပါတယ်။တမိုင်းကိုပြန်ကြည့်ရင်ကန့်ကွက်ခံရတဲ့ညီလာခံမျိုးတွေကလည်းအနိုင်ရလာတဲ့သမရလောင်းမျိုးဟာနိုင်ရပြီးတော့အိမ်ပြူတော်ကိုရောက်ဖို့ခက်ခဲပါတယ်။ပြူသူတေသနာအဖွဲ့ရဲ့လေးလာတွေ့ရှိချက်အရ PH ပြည်ရင်းစစ်ပြီးပထမဆုံးရွေးကောက်ပွဲကျင်းပတဲ့1868ခုနှစ်ကနေ1948ခုနှစ်ကြာ Democratic and Republican ရဲ့ တမရလောင်းအစိုးပြုညီလာခံအခု 60 မှာဆက်ရှိဦးဟာအစိုးပြုမယ်အများပြားရရှိပါတယ်တကယ်တမ်းကျတော့စုစုပေါင်းရဲ့ 40 ရာခိုင်နှုန်းထက်ညော့နေပြီးတော့ခုနှစ်ဦးပဲတမရဖြစ်နေရွေးခံခဲ့ရပါတယ်ရှင်
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
VOA မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ စစ်တပ်အစည်းအဝေးပြစ်ခတ်မှုအတွင်း TVB သတင်းနောက်သိဆုံးသွားတဲ့အကြောင်းမတင်ဆက်ခင်မှာကချင်ပြည်နယ်ဘက်ကအကြက်တဲကိုလည်းကြည့်အောင်ပါ ကချင်ပြည်နယ်အထက်ပိုင်းမှာလမ်းမဆက်သွေးရေးပြတ်တောက်နေတာကြောင့်ပူတာအူအပောင်ဝင်မြို့နယ်6မြို့နယ်မှာဆံပြက်လက်နေပါတယ်ဒေသခံတွေကတော့ရှိတဲ့ဆံကိုမျှဝေစားတောက်နေကြပြီးတချို့ကတော့ဦးလိုင်လို့ခေါ်တဲ့အပင်တစ်မျိုးကိုအမှုတ်ကျိတ်ပြီးတော့စားတောက်နေကြပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစောမိုးကျော်ကပြောပြမှာပါ
ကချင်ပြည်နယ်အထက်ပိုင်းကအဓိကကုန်သွယ်ရေးလမ်းဖြစ်တဲ့ပူတာအိုမြစ်ကြီးနားလမ်းဟာ မလအတွင်းကတိုက်ပွဲတွေကြောင့်လမ်းပိတ်ခဲ့ရသလိုဇွန်လကုန်ပိုင်းမှာတော့မိုးများပြီးမြေပြူတာကြောင့်လုံးဝအဆက်အသွယ်တွေပြတ်တောက်နေခဲ့ပါတယ်အခုအခါမှာတော့ပူတာအိုဒေသကမြို့နယ်6မြို့နယ်မှာဆံပြက်လက်နေသလိုလောင်စာဆီနဲ့အခြားလူသုံးကုန်ပစ္စည်းတွေလည်းပြတ်တောက်နေတဲ့အကြောင်းဒေသတွင်းလူမှုကူညီရေးဆောင်ရွက်နေသူတူက VOA ကိုပြောပါတယ်အာဒေသအိုရှူတာကပူတာအိုမှာဘာဝင်တဲ့မြို့နယ်6မြို့နယ်ပေါ့ပူတာအို
Nomun kolam pumacam bo, mana din sari mew cakap mew bah jalan ni lah bo. Eh di cakap mew gua sendiri langga bicara di cakap, eh cakap. Aku jenar tu dia aku, aku di le sanbu ni le bu songi langjong kan, di mizina ni sendiri langgo. Eh aku biki le masih lagi ni le bicara. Jama dia buta aku kan, gaya udah kan, wenda suki romah ni ni bo. Elo gaya tada lu dosi le di cingma, bo betul ma. Tapi di sini mesti kita jangan di jodoh lah bo, jangan di langit jodoh.
Bigger Mala, Tudia Abadwe Ma, Sumbra Bomyo Ma, Sikong Sitane Kiyanye Da Da, Taipwiri Pintangera Jang, Buddha O Mijina Garland Satin Peke Barim. Eri Nao Zonla Kumbai Ma, Mo Te Tanzwa Ya Donge Bi, Buddha O Mijina Garland Ma, Anezon Tonya Lao, Mipyo Gera Jang, Modo Yende Lowa Tuala Lu Maya Be, Setwa Ye Piatao Nige Barim. Buddha O Dida Gandhi Ha, Sampyala Bi Sana Yika Keke Lara Jang,
เดต้าอคออูไลน์เนี่ยอาจารย์ตอတွင်းကရတဲ့အစားအစာတွေကိုစားသုံးနေကြရကြောင်းပြောပါတယ်ဒီရှိတဲ့ဟာတွေကိုတချို့ကချွေတာစားတယ်တချို့ကတော့ဒီမြဝေစားကြတာပေါ့နော်ဒီတချို့ကအလိုဆန်ပြုတ်စားတာကြားပြီးလုံးဝကိုစားကြမရှိလို့တွေကတော့ဟိုကပါလေဒေါ်ထက်ကြတာဒေါ်ထက်ဒီဒေါ်ထက်မှရှိတဲ့အွန်လိုင်းတို့ဒီမင်းတို့ဟိုမှာအဲ့ဒါဒီပဲစားပြီးနေကြတာပေါ့နော်တချို့အဲ့ဒါဒီပဲလုံးစားကြတာပေါ့နော်တုံပ
်ကိုစားသုံးကြတာဖြစ်ပါတယ်။လောလောဆယ်မှာတော့ပူတာအိုဒေတာကပရာဟိတလူငယ်တွေစူးစီးပြီးပူတာအိုကိုစံလောင်စာစီနဲ့အခြားလိုအပ်တဲ့ပစ္စည်းတွေတင်ပို့နိုင်ဖို့ကြိုးစားနေကြပါတယ်။
ဘုရားမှာခြေဆက်ဒီပြလိုက်တာလူငယ်ဖွဲ့ကြီးအားလုံးစုပေါင်းကော်မတီကိုဖွဲ့တယ်အားလုံးပေါင်းတယ်ပြီးတော့မှမြကျင်းနာနဲ့ဘုရားကိုစံတိဖို့အဓိကဆောင်ရွက်နေကြတာပဲဟုတ်စံရည်သုံးစီရည်စီရည်အဲ့ဒီဟာပေါ့ဒါကိုဒီနိုင်ဆောင်နိုင်ဖို့ရန်အတွက်ဒက်ဆာရတို့ကိုပင့်တောင်းတာတို့ဇာတိန်တာတို့အဲ့ဒါတွေလုပ်တယ်ဒီကျွန်တော်တို့မှာပတ်စံမရှိဘူးပေါ့နော်အလိုလည်းမရှိဘူးဆိုတော့လူငန်းချင်းတချို့စီကိုတွားတယ်မြင်းပပသူတို့စီမှာပတ်စံကိုချေးပြီးတော့မှအဲ့ဒီပတ်စံနဲ့လူများမှစံဝယ်မယ်အဲ့ဒါကိုဘုရားကိုကားငါးပြီးပို့မယ်အဲ့ဒီမှာလုံးဝဆံပြတ်တဲ့ဗီဒီယိုတွေကိုဈေးနှုန်းချူတာဆိုတာဖြတ်ပေးဖို့အဲ့ဒီကျွန်တော်တို့ဆောင်ရွက်နေတာဖြစ်တယ်ဟုတ
်ကချင်းသတင်းဌာနတစ်ခုဖြစ်တဲ့ The 74 Media မှာတော့ပူတာအိုမှာစံစေဝါ73စီနဲ့လူသုံးကုန်ပစ္စည်းတွေပြတ်လတ်နေပြီးစံတရိတ်ကို6သိန်းခန့်ဈေးပေါက်နေကြောင်းဖော်ပြထားပါတယ် KHRW ခေါ်ကချင်းလူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူကိုဂျက်ကတော့အာနာပိုင်းနေဘာသာရေးလူမှုရေးအဖွဲ့တွေနဲ့နိုင်ငံတကာအဖွဲ့တွေကထိရောက်တဲ့အကူအညီတွေစောင့်ရွက်ဖို့တိုက်တွန်းပါတယ်
။ခုအချိန်လေတော့ကျွန်တော်တို့ကချင်းပြည်နယ်မှာကတော့ဒီတိုင်းဒေတာဘက်ပုံစံနဲ့ဒီအတိုင်းလိုပဲလို့ဟိုကတော့ရေးလို့ဒီအဒီအတွက်လာလို့ဖြစ်နေတဲ့အချိန်လေးဖြစ်ပါတယ်။အာနာပိုင်းဘာသာရေးအဖွဲ့ချင်းပြည်နယ်ဒီနေ့အဖွဲ့ချင်းပြည်နယ်ဒီအချိန်လေးမှာတော့ အတန်းနိုင်တယ်ပြောလို့အကူအညီပေးနေတဲ့ဒီကောင်းရတဲ့ဒီလိုမျိုးဒီလိုမျိုးလည်းလည်းကြားလို့ရတဲ့ဟုတ်ဒီလိုမျိုးဒီလိုမျိုးပဲဒီအလေးဒီဒီတာဆက်ရဲ့ဒီအချို့ရောက်တဲ့ဒီရေလရှိဖို့တော်တော်လို့ဆိုနေတယ်ကောင်းမယ်လို့ပြောတတ်ချင်မှန်း
လောလောဆယ်မှာကချင်ပြည်နယ်တဟွန်းဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေပြီးနေရာတချို့မှာပဲတယ်လီဖုန်းအဆက်အသွယ်ရရှိပါတယ်။မိုးမောက်ဗမော်နဲ့ဖားကန့်ဒေသတွေမှာတိုက်ပွဲတွေပြင်းထန်ပြီးတဲ့နောက်မြစ်ကြီးနားမန္တလေးနဲ့ဗမော်မန္တလေးကားလမ်းဟာလည်းဖြတ်သန်းသွားလာတာတွေပိတ်ပင်ထားပါတယ်
။ကုစုံမှုကျော်ပြောပြသွားတာပါ။မကြာခင်မှာအပတ်စဉ်ကဏ္ဍတွေတင်ဆက်ဖို့ရှိပါတယ်။အခုနားဆင်ရမှာကမွန်ပြည်နယ်ကြိုက်ထုံမြို့ကအလွတ်တန်းသတင်းတောက်ကိုထက်မြက်ရဲ့နေအိမ်ကိုစစ်ကောင်စီတပ်ကဝင်ရောက်စီးနှင်ပစ်ခတ်မှုကြောင့် TVB နေသတင်းတောက်တဦးနဲ့အလွတ်သတင်းတောက်တဦးသေဆုံးခဲ့ရပြီးအဲ့ဒီအိမ်တဲကိုရောက်နေတဲ့ဒေသခံပြည်သူကာကွယ်တပ်ဖွဲ့ဝင်2ဦးလည်းသေဆုံးသွားပါတယ် VOA သတင်းတောက်မအေးမာကဒီအကြောင်းသတင်းပေးပို့ပါရခင်ဗျာ
မွန်ပြည်နယ်ကြိုက်ထုံမြို့နယ်အတွင်းကလက်ပြခြေရွာနီးမှာဩဂုတ်လ21ရက်နေ့မနေ့ကအလွတ်တန်းသတင်းတောက်ကိုထက်မြတ်သူရဲ့နေအိမ်ကိုစစ်ကောင်စီတပ်တွေကအင်အား30ကျော်နဲ့ဝင်ရောက်စီးနှင်ပစ်ခတ်မှုလုပ်ခဲ့တာပါဒီထဲမှာအလွတ်တန်းသတင်းတောက်ကိုထက်မြတ် DBB နေသတင်းတောက်ကိုဝင်းထုတ်ဦးနဲ့ကြိုက်ထုတ်တော်လှန်ရေးတပ်ဖွဲ့ဝင်2ဦးသေဆုံးသွားခဲ့တယ်ဆိုပြီး DBB နေသတင်းတောက်တွေရဲ့တာဝန်ခံဦးအောင်ကျော်ကအခုလိုပြောပြပါတယ်
ဟိုကိုထက်မြတ်ရဲ့အမေကဒီကျွန်တော်တို့ဒီစိတ်နဲ့တင်သားမှာရှိရဲ့ဒီဘဲလေးစားတောက်ဆိုင်မှာရှိရဲ့အဲ့မှာသူဈေးရောက်နေတာဒီရောက်နေတာဖြစ်တဲ့တကူတနက်တန်နေကြာလို့ဆိုပြီးသူကအိမ်ကိုဖြတ်ပြေးသွားတာအဲ့မှာကိုထက်မြက်ကအမီမြင်ရတာကအဲ့ချိန်မှာဘယ်လိုမြင်ရလဲဆိုတော့ကျွန်တော်တို့ဒီတရေထောက်ပေါ့လေဒီဘီဘီတရေထောက်ကိုဝင်းထုတ်ဦးကဒါစီးကုန်မှာကြီးပန်းပြီးတော့လဲနေတာကိုတွေ့ရတယ်အဲအိမ်ကဟိုပြောမယ်ဆိုရင်တော့ကိုထက်မြက်ကအိမ်အခုဟိုဝင်းရောက်စီးနေခံရတဲ့ကိုထက်မြက်ပေါ့လေတရေထောက်ဟောင်းကိုထက်မြက်ရဲ့အိမ်အဲဝင်းထုတ်ဦးနဲ့ကိုထက်မြက်ဆိုတာလည်းဟိုငယ်တငယ်ချင်းနေအရင်တည်းကလည်းသူကဒီအိမ်မှာမိသားစုလိုဖြစ်နေတော့ဒီအိမ်မှာပဲဟိုနေထိုင်စားတောက်တယ်ဆိုပြီးကျွန်တော်တို့သိရတယ်ပေါ့လေသတင်းထောက်ဝင်းထုတ်ဦးဆိုတာကကျွန်တော်တို့ဒီ2021အာနာသိပ်ပြီးရဲ့အချိန်မှာသူ့ကိုဒီပုံမှန်9ကာဂျီနဲ့ပေါ့လေဖရန်ထုတ်တာဟာမျိုးရှိတယ်အဲ့တော့သူကဟိုသတင်းတင်တယ်သူတက်ခဲ့တယ်ပေါ့ဟိုသတင်းတင်တက်တက်တယ်ဆိုတာကကျွန်တော်တို့ဒီမျက်စိမှပေးတဲ့သတင်းတက်တယ်ပြီးတော့ကျွန်တော်တို့ DBB ကပေးတဲ့သတင်းလေးတက်တယ်အာသူနဲ့ငယ်တငယ်ချင်းလည်းဖြစ်တယ်မိသားစုလိုနေရဲ့ဟိုခုနကပြောတဲ့ကိုထက်မြက်ကအိမ်မှာပေါ့သူကနေနေတာပေါ့အဲ့ဒါ
သတင်းတော်နှစ်ဦးကတော့တအိနဲ့နေထိုင်နေသူတွေဖြစ်ပြီးကိုဝင်းထုတ်ဦးကတော့ DBB ကိုတလကိုသတင်းအပုတ်ရေ80လောက်တောင်ပို့နိုင်ခဲ့သူလို့လဲဆိုပါရယ်စစ်ကောင်စီဘက်ကဝါရဖြန့်သတင်းတွေမှာတော့တေဆုံးသူတွေအားလုံးကိုကြိုက်ထုတ်တော်လိုင်းရင်အင်အားစုတွေလို့ပြောဆိုထားပေမဲ့ DBB ကတော့ညှင်းဆို့ထားပါရယ်တပ်ဖြတ်ခံရသူသတင်းသမားနှစ်ဦးကတော့နယ်သတင်းတော်ဒေတာဖြစ်တယ်လို့လဲဦးအောင်ကျော်ကဆက်ပြောပြပါရယ်
ဘာတို့ကဘာကြောင့်လာလဲဆိုတာကိုတငယ်ချင်းတွေမိတ်ဆွေတွေဖြစ်လို့လားအဲဒါမှမဟုတ်ရင်ကျွန်တော်တို့ကဟိုသတင်းကိစ္စပဲလားစာကိစ္စပဲလားဆိုတာတော့ကျွန်တော်တို့သိကြတော့မပြောနိုင်ဘူးပေါ့နောက်တစ်ခုရှိတာဟိုကျွန်တော်တို့ကဒီသတင်းထောက်တွေဆိုတာလည်းသိတဲ့အတိုင်းပဲအကုန်လုံးနဲ့ဆက်ဆံနေရတာလေဟိုပြောမယ်ဆိုရင်ဒီဝတ္ထုဆိုလည်းဟိုသူ့ရေးတဲ့သတင်းဒီမှာဆိုရင်လည်းဒါ KR အဖွဲ့တစ်ခုလည်းမဟုတ်ဘူးဒါ KR ဖွဲ့နေလည်းသူချိတ်ဆက်ပြီးသတင်းတွေရေးတာပဲပြီးခဲ့တဲ့ဂျပန်ကဆိုလည်းဒါမိုးတက်ဖွဲ့နေတဲ့ပတ်သက်ပြီးတော့သူသတင်းတွေရေးတာပဲတို့ခါလေးကြရင်သူဒီနန်စီရဲ့ဝန်ထမ်းတွေလည်းမေးပြီးတော့သူရေးရပဲလေပွင့်လင်းပြောရင်တော့ဟိုသူလည်းလက်လမ်းမိတလောက်ရအောင်ရေးတာပေါ့လေအဲဆိုတော့ဟိုပြောချင်တာကသတင်းသမားဆိုတာကဟိုဘာလို့မဆိုကျွန်တော်တို့ဆက်ဆံရမယ်တောင်းလည်းရှိတယ်ဒါကျွန်တော်တို့အလုပ်ပဲလေ
သိဆုံးသွားတဲ့ DBB သတင်းတောက်ကိုဝင်းထုတ်ဦးနဲ့အလွတ်သတင်းတောက်ကိုထက်မြတ်သူတို့ရဲ့အလောင်းတွေကိုတော့မိသားစုထံပြန်မပေးဘဲမိစကြိုလိုက်တယ်လို့လဲမိသားစုဝင်တွေကိုကိုးကားပြီး DBB ရဲ့သတင်းမှာပါရှိပါတယ်အခုလိုမျိုးသတင်းတောက်တွေအပါအဝင်လူလေးဦးတည်ဆုံးမှုနဲ့ပတ်သက်လို့နေမြေကန်အာဏာပိုင်တွေကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးတည်ဆုံးသွားတဲ့သတင်းတောက်နှစ်ဦးကတော့အသက်26နှစ်နဲ့အသက်28နှစ်အရွယ်လူငယ်တွေဖြစ်ကြပါတယ်ရှင
် VOA ရအထူးလွင့်ပေးသမျှသတင်းတွေအပတ်စဉ်ကဏ္ဍနဲ့ဗီဒီယိုသတင်းတွေကို VOA ရဲ့ website စာမျက်နှာမှာရော VOA ရဲ့ Facebook Telegram Instagram X စတဲ့ social media တွေမှာပါအပြည့်စုံပြန်လည်ဖတ်ရှုနားဆင်နိုင်ပါတယ်။ VOA ရဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
။ VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျွန်တို့ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ဖိုင်ဒိုမီတာနဲ့ဖန်ယူနာဆင်ခြင်းနဲ့ဆွေးနော VOA Radio ညဝိုင်းအစီအစဉ်ကို Radio နဲ့ဖန်ယူနာဆင်နိုင်တာပါ Nizin view in Yama Naja, radio season go. Now go Nagani, Sen IT. Lightometer, Dozen, Kilohats, Godon Kondonyane, Godon Shitonya. Lightometer, Nazette, Kilohats, Nashishin Arobje. Senating Rima, Tadro Lila Mita, Diagoze, Kilohats, Tinga, Kongarogani, Tolin Binivari. ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုတော့ညစင်နိုင်ကနေ17:00နာရီအချိန်အမီတာလိုင်းအားလုံးကနေပြန်ပြီးတော့ဖန်ယူနိုင်တာပါ။ဗီဒီယိုအမနာခင်ရေဒီယိုအစီအစဉ်ပါဝင်မနေ့ညရေဒီယိုထုတ်လွှင့်ချက်တင်နေညခုနှစ်နာရီရုပ်သံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာနှက်စလင်းနိုင်နားဆင်ကြည့်ရှုလို့ရပါတယ်။ဗီဒီယိုကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ရုံးချစ်စိတ်ချရတ
ါတယ်ခင်ဗျာ VOA American တန်ရဲ့မြန်မာပြည်တောက်ကြနေမနေ့ခင်းအစီအစဉ်တွေကိုမနေ့ခုနှစ်နာရီအထိ VOA ရဲ့ website Facebook YouTube တို့ကပါဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဥအောင်ခင်းရဲ့မြန်မာပြည်သုံးသက်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိတဲ့အရင်ဦးဆုံးတော့ဥအောင်ခင်းရဲ့မြန်မာပြည်သုံးသက်ချက်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဒီကရင်တော်လှန်ရေးအစဉ်အလာအကြောင်းကိုဆွေးနွေးထားပါတယ်။ဝါတပ်ဖွဲ့ကလွဲပြီးတော့ကျန်တဲ့တိုင်းရင်းသားတပ်ဖွဲ့တွေဟာကရင်တော်လှန်ရေးအဖွဲ့ရဲ့အရေးအာဝါဒနဲ့မလွတ်ကင်းနိုင်ကြတဲ့အကြောင်းစည်ရင်အားအစဉ်အလာကြီးမားတဲ့ကရင်တပ်ဖွဲ့ဟာနိုင်ငံရေးအရပူးပေါင်းဆောင်ရွက်ဖို့တော့လိုအပ်ကြောင်းဦးအောင်ခင်းကတင်ပြထားပါတယ်ခင်ဗျာ။
ကရင်အမျိုးသားအစည်းအရုံး KNU အမြဲတမ်းကော်မတီဝင်ဗတ္တောစောသမိန်ထွန်းကຫນွေဥတော်လှန်ရေးကိုအားမလို့အားမရဖြစ်နေပါတယ်။ဒီအကြောင်းကိုဇူလိုင်လ20ရက်နေ့ကမျက်စိမှသတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာအကြေတဝင့်ပြောသွားပါတယ်။ကရင်တွင်နိုင်ငံရေးနားမလည်လို့စစ်တပ်ကသွေးထိုးတတ်ရှူတာခံရပုံကိုလည်းပြောပြပါတယ်။ကရင်အဖွဲ့တွေပေါင်းစည်းဖို့ကြိုးစားတာကိုအထည်အမြင်လွှဲမှားကြတယ်လို့ဆိုပါတယ်။ကရင်တွေဟာပညာရဆိုင်ရာမှာကျွမ်းကျင်ကြပေမဲ့နိုင်ငံရေးကိုခြုံငုံသုံးသပ်ရမှာအားနည်းတယ်လို့ဆိုပါတယ်။ဒါပေမဲ့အခုလဲကရင်ထောက်ခံတဲ့ NUG ဟာစက္ကစဆန့်ကျင်ရေးမဟာမိတ်ကိုမတီးဆောက်နိုင်သေးပါဘူး။တကယ်တော့ဝတ်တပ်ဖွဲ့ကလွှဲရင်ကရင်လက်နက်ကင်တော်လှန်ရေးရဲ့အရေးအဝါသနဲ့ကင်းလွတ်တဲ့တိုင်းသားအဖွဲ့အစည်းဟာမရှိသလောက်ပါပဲတော်လှန်ရေးတပ်ပေါင်းစုအများအပြားကရင်ဒေသမှာဖွဲ့စည်းခဲ့ပါတယ်ကရင်ပြည်နယ်မှာ KNU ဟာအစိုးရတပ်ဖွဲ့အနည်း60ကျော်ကြီးစိုးနိုင်ခဲ့ပါတယ်1994မှာ DKBA ကရင်ဗုဒ္ဓဘာသာတပ်ဖွဲ့ကွဲတွက်ပြီးအစိုးရတပ်နဲ့ပူးပေါင်းတာဟာKNU ကိုအများကြီးထိခိုက်စေပါတယ်။ KNU မနာပလောဌာနချုပ်ကြီးအဆုံးနဲ့အတီအခြေအနေဆိုးသွားပါတယ်။ကရင်ကောင်းဆောင်ဗိုလ်ချုပ်မြ2006မှာကွယ်လွန်ပြီးအထွေထွေအတွင်းရမှုဖဒုံမန်းရှာ2008ဖေဖော်ဝါရီလမှာလုံခြံတပ်ဖြတ်ခံရပါတယ်။ KNU ကြာစင်းလာချိန်မှာ DKBA အဖွဲ့ဟာစီးပွားရေးစီရင်အင်အားကြီးမားလာပါတယ်။ဒီတော့အတွင်းအစိုးရနဲ့အပြည့်ကတ်ရစဲတဲ့ကရင်လက်နက်ကိုင်အချို့လဲပေါ်ထွက်လာပါလေအခုတော့အရင်လိုတစ်ဖွဲ့နဲ့တစ်ဖွဲ့ပြက်ခတ်တာမျိုးတော့မရှိတော့ဘူးလို့ဇောသမိန်ထွန်းကပြောပါတယ်နှုတ်လေးပြည်လက်မြန်တာဟာကရင်ရဲ့အာဏာရှင်လို့ဆိုပါတယ်ကရင်အာဏာရှင်ကိုဆရာသာထိုးရေးသားပြီး1946မှာထုတ်ဝေတဲ့ကရင်နဲ့လွတ်လပ်ရေးဆိုတဲ့စာအုပ်မှလည်းထောက်ပြခဲ့မှုပါတယ်အေးစေးလွတ်လပ်စွာနေတဲ့ပြည်စည်းလုံးညီညွတ်မှုမရှိတာမို့ကျင်းရှားတဲ့သမိုင်းမှတ်တမ်းမရှိဘဲဖြစ်နေတာလို့ဆရာတာထိုးကမှတ်ချက်ကြပါတယ်။ပထမကဘာစစ်နဲ့ဒုတိယကဘာစစ်မှာကရင်နေစစ်ထဲဝင်ပြီးအင်္ဂလိပ်ကိုကူညီပါတယ်။ကရင်1000ကျော်စစ်မှုထမ်းကြပါတယ်။အင်္ဂလိပ်ကိုတစ္ဆာဆောင်တည်ပြီးယုံကြည်အားကိုးသူတွေဖြစ်လို့ဖက်စစ်ဂျပန်ကိုယုဒိယနယ်စပ်ကစပြီးခုခံတိုက်ခိုက်ကြပါတယ်။ဘာမာရိုင်ဖယ်အင်္ဂလိပ်တပ်မှာတဝက်လောက်ကခရင်တွေပါအိန္ဒိယရောက်ခရင်စစ်သားတွေဟာမြန်မာပြည်ရဲ့လေထီးနဲ့ဆင်းပြီးဂျပန်ကိုတိုက်ကြပါတယ်လေထီးနဲ့ဆင်းလာတဲ့စစ်သား80ရာခိုင်နှုန်းဟာခရင်ဖြစ်တယ်လို့ဂျပန်ကင်ပေတိုင်ကဆိုပါတယ်ဂျပန်သိမ်းပိုက်ထားတဲ့မြန်မာပြည်ကိုအင်္ဂလိပ်စစ်ဘုံဝင်းကိတ်ခေါင်းဆောင်ပြီး ပျောက်ကြားစစ်ဆင်နွှဲရမှာကရင်ကိုအဓိကအားကိုးပါတယ်။ဝင်းဂိတ်ထိုးစဲရဲ့မျက်စိနားနဲ့ပါးစပ်ဟာကရင်စစ်တီတွေဖြစ်ပါတယ်။ကရင်စစ်တီတွေကြောင့်ဝင်းဂိတ်တိုက်ပွဲအောင်မြင်တာလို့ဆိုပါတယ်။ဂျပန်ပက်စစ်ကိုအစားအဆုံးရာဂိုင်နှုံးပြည့်ဆန့်ကျင်သူဟာကရင်စစ်တီတွေဖြစ်ပါတယ်။ဒါကြောင့်ကရင်လက်နက်ကိုင်ဒေါ်လာရေးဟာတက်တန်းအရှည်ဆုံးဖြစ်သလိုအရှည်အဝါလည်းအကြီးဆုံးဖြစ်ပါတယ်။ကယင်းဒီဒေါ်လာရေးဟာကယင်းကပေါက်ဖွားလာတာပါကိုလိုနီချစ်မှာကယင်းဒီနယ်မြေကလူမျိုးစုတွေသူတို့ကိုသူတို့ကယင်းလူမျိုးအဖြစ်သတ်မှတ်ကြတာမို့ကယင်းအမျိုးသားအစည်းအရုံးပေါ်ပေါက်လာတဲ့အခါမှာအဖွဲ့ဝင်တွေဖြစ်ကုန်ကြပါလေ1954မှာလွတ်လပ်တဲ့ကယင်းဒီပြည်နယ်အသီးအမှတ်ပြုတဲ့အခါမှာကယင်းတပ်မဟာတပ်ဟာကယင်းဒီတပ်မတော်ဖြစ်လာပါတယ်ကိုတုလေးနဲ့ကယင်းဒီဒန်းတူရီတို့ဆက်ဆံကြပါတယ်မွန်တော်လိုင်းဟာလည်းကနဦးကလေးက KNU နဲ့ပေါင်းပြီးလွတ်လပ်ရေးတပ်ဖွဲ့ဝင်တဲ့လှုပ်ရှားမှုဖြစ်ပါတယ်1958မှာ KNU ရဲ့အကြံပေးချက်အရမွန်ပြည်စစ်ပါတီကိုဖွဲ့စည်းပါတယ်1949မှာဖတ်စပလအစိုးရရဲ့ကချင်တိုင်းရင်းတစ်ကဘုံတော်ဆိုင်အဖွဲ့ KNU ဘက်ကူးပြောင်းလာပါတယ်တနင်္လာနေ့ဘာ KNU နဲ့လက်တွဲတက်ခဲ့ပြီးတရုတ်ပြည်ထဲဝင်ရောက်ခိုးလုံပါတယ်။ကြံခဲ့တဲ့တိုင်ရင်မှုဇော်ဆိုင်ဟာကရင်တော်လှန်ရေးမှာပါဝင်ပြီး1958မှာ KIO ခေါ်ကချင်လွတ်မြောက်ရေးအဖွဲ့ကိုဖွဲ့စည်းပါတယ်။နှစ်နှစ်ပြင်ဆင်ပြီးတဲ့အခါ1960 February 5ရက်နေ့မှာ KIA ခေါ်ကချင်လွတ်လပ်ရေးတပ်ကိုဖွဲ့ပြီးမဟာမိတ်တပ်ဖွဲ့တွေကိုစစ်တင်တန်းပေးကကူညီထောက်ပံ့ပါတယ်။ကရင်နဲ့နိုင်ငံလေးဖွဲ့ကွဲနေတာကိုပြန်လည်စည်းလုံးအောင်မလုပ်နိုင်သေးပါဘူးဒါပေမဲ့စောချစ်သူခေါင်းဆောင်တဲ့ကရင်တပ်ဖွဲ့ဟာစစ်တပ်လက်အောက်ကနေကြဆောင်တပ်အဖြစ်ကနှုတ်ထွက်ပြီးကရင်အမျိုးသားတပ်မတော်ဖွဲ့စည်းတာကိုပြောင်းလဲမှုတစ်ခုလို့ပြောနိုင်ပါတယ်ကရင်အချင်းချင်းမထိုက်ဘူးဆိုတဲ့မူကိုချမှတ်တာမှုစစ်ကောင်စီအကြအတွဲတွေ့မဲ့သဘောဖြစ်သွားပါတယ်ဒီအခြေအနေသာရေရှည်ခံမယ်ဆိုရင်တော့ကရင်စစ်မျက်နှာမှာလူဦးတော်နိုင်အသာရမဲ့သဘောဖြစ်နေပါတယ်ခင်ဗျာ
ဦးအောင်ခင်ဖြစ်ပါတယ်ခင်ဗျာတိတ်မကြခင်မှာပဲတိုင်းရင်သတင်းလွှာတင်ဆက်ဖို့ရှိပါတယ်အခုတော့ဒီကျမ်းမာရေးကဏ္ဍပါဒီတစ်ပတ်မှာတော့အသင့်စားမြန်မာအစားအစာတချို့ကိုအမေရိကန်ကတားမြစ်လိုက်တဲ့အပေါ်ဆွေးနွေးထားပါတယ်မြန်မာပြည်ကတင်သွင်းတဲ့စီသွတ်ဘူးနဲ့မိုးဟင်းကားအနှစ်တချို့ဟာတရားဝင်ခွင့်ပြုထားတဲ့စားကုန်မဟုတ်ဘူးလို့အမေရိကန်အစားအသောက်ဘေးကင်ရေးစစ်ဆေးတဲ့ဌာန FSIS ကသတိပေးလိုက်ပါတယ်ဒီအကြောင်းနယူးယောက်မြို့ကအစာအာဟာရဆိုင်ရာပါမောက္ခဒေါက်တာခင်မာချိုကိုကိုဝင်းမင်းကမေးမြန်းထားပါတယ
်ဟုတ်ကဲ့ပါမောက္ခဒေါက်တာခင်မာချိုခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံကအသင့်ထုတ်ထားတဲ့အစားအစာတချို့အမေရိကကိုတရားမဝင်ဝင်လာခဲ့တယ်ဆိုပြီးတော့အမေရိကန်ဘက်ကနေပြီးတော့တတိပိတ်ကျပြီးခဲ့တဲ့အပတ်ကပဲပေါ့နော်ပြီးခဲ့တဲ့အပတ်မှာစောက်ကြနေကပဲထွက်လာတဲ့ခါကျတော့အမေရိကန်ကဒီစားသုံးသူတွေအနေနဲ့ရောနောက်အမေရိကန်ကိုမြန်မာပြည်ကနေပြီးတော့ဒီစားသောက်တဲ့ပုံမဲ့အဲတည်လာမဲ့လူကြုံတည်လာမဲ့လူတွေအတွက်ပါပေါ့နော်ကရရိုက်သွားတာတွေရှိခဲ့တဲ့အတွက်ဒီအစားသောက်တွေနဲ့ပတ်သက်ပြီးတော့ဆရာမကြီးအဓိကဘယ်လိုအကြံပြုချင်လဲ
ဟုတ်ဒီရက်ကလေးမှာပေါ့နော်ဒါလေးကအရန်ကိုဟုတ်တယ်လို့ခေါ်မှာပေါ့နော်ဂယူဒီဇိုင်းအာလူတွေတတိထားလိုက်မိတဲ့သတင်းအချက်လက်ကလေးဆိုတော့ကျမတို့ဒီ nutrition ပညာရှင်တွေဘက်ကကြတော့လေဒါလေးကိုအရန်ကိုအလေးထားပါတယ်လို့အဲတော့ကျမတို့ကစားတောက်တွေကိုခုလိုတရင်ဝင်ထုတ်ပြန်တဲ့အဲစိုက်ပျိုးရေးဌာနရဲ့ဒီအစားအသောက်ဘေးကင်းရေးနဲ့စုံစမ်းစစ်ဆေးရေးဌာနကနေပြီးတော့ပေါ့နော်ဒီလိုထုတ်ပြန်လိုက်တဲ့သတင်းပေါ်မှာဆိုလို့ရှိရင်မြန်မာနိုင်ငံမှာရှိနေတဲ့အစားသုံးသူတွေရောအမေရိကန်နိုင်ငံတဝန်းကိုရောက်နေကြတဲ့ကျမတို့မြန်မာအစားသုံးသူတွေရောဒီမြန်မာစားစားနေတဲ့တခြားနိုင်ငံသားတွေလည်းအဲ့ခံတဲ့အခါပတ်သွားမှာပေါ့နော်ဘယ်သူပဲဖြစ်ဖြစ်ဒီစားတော့သူစားသုံးတဲ့နေရာမှာစားသုံးသူဘက်ကလည်းအရေးတကြီးလိုက်နာမယ်စီမင်းစည်းကမ်းတွေရှိတယ်အဲ့ဒါကဘာလဲဆိုရင်ကိုမစားခင်မှာကိုစားမဲ့အစားအသောက်ကဘူးနဲ့ပဲလာလာ package နဲ့ပဲလာလာအဲ့ဒီအပေါ်မှာရေးထားတဲ့ food label အစားအသောက်အညွန်ကိန်းစည်းင်းတွေကိုအတိအကျဖတ်ဖို့လိုပါတယ
်ဟုတ်ကဲ့အခုဘာအဓိကထားဖတ်တင်လဲဆရာမကြီး
အဲ့ဒီမှာဂယူဒဇိုက်ဖမ်းရမှာဘာပစ္စည်းတွေနဲ့လုပ်ထားတာလဲဆိုတဲ့ ingredients ပေါ့အထဲမှာကြက်သားနဲ့လုပ်ထားတယ်ဝက်သားနဲ့လုပ်ထားတယ်စိတ်သားနဲ့လုပ်ထားတယ်ဒါပေမဲ့ရေးထားတဲ့ label မှာကျတော့ငါးနဲ့လုပ်ထားတယ်ဆိုရင်ဒါက label ကြီးကမှားနေတယ် ဒါဆိုရင်လည်းစီမင်းစီကံကိုဖောက်ဖျက်တဲ့အတွက်ဒါကအနည်းငယ်နဲ့အစားအသောက်မဟုတ်တော့ဘူး။ဒါကြောင့်မို့လို့ဒီ label ပြောတဲ့ food label ကအင်မတန်မှအရေးကြီးတဲ့အကြောင်းဒီအစားအသောက်တွေကိုထုတ်လုပ်တဲ့good manufacturing practices GMP ဆိုတဲ့နေရာမှာအရေးထားပြီးကျမတို့သင်ပေးပါတယ်။ဒါကြောင့်အစားအသောက်တွေမှာအထင်းမှာပါဝင်တဲ့ပစ္စည်းတွေကအချုံမှုန့်ပါတာလားအသားမှုန့်ပါတာလားငပြားရည်ပါတာလားငားနဲ့လှုပ်ထားတာလားကျက်သွန်ကြီးကျက်သွန်ပြူးကြီးအစားရှိတဲ့ပြင်ပါဝင်တဲ့ပစ္စည်းတွေကိုစနစ်တကျဖော်ပြပေးရတယ်။သုံးတဲ့ဆီယာအစားဘာစီနဲ့သုံးထားတယ်
။ဟုတ်ကဲ့ဆရာမကြီး။အဲ့တော့ဒီနေရာမှာဆရာမကြီးတခုကဒီအခုထုတ်ပြန်လိုက်တဲ့စားအသောက်ကုန်တွေမှာပေါ့နော်။တရားမဝင်တင်သွင်းလာတယ်လို့တော့ကြေညာထားပေမဲ့စားတော့တွေထဲမှာအန္တရာယ်ရှိတဲ့ပစ္စည်းတွေပါဝင်နေဆိုတဲ့အနေအထားမျိုးတော့မတွေ့ရသေးဘူးပေါ့နော်အဲ့ဒီအပေါ်မှာရောဆရာမဘယ်လိုအကြံပြုချင်လဲ
အဲ့တော့အစားအသောက်တွေမှာအခုလိုမျိုးဒီ USDA လို့ပြောတဲ့စိုက်ပျိုးရေးဌာနပေါ့နော်စိုက်ပျိုးရေးဌာနအောက်မှာရှိတဲ့ဒီစားတော့အန္တရာယ်ကင်းရေးနဲ့စုံစမ်းရေးပေါ့ Food Safety နဲ့ Inspection ဌာနကနေပြီးတော့စစ်ဆေးတာအခုလိုမျိုးဒီစားတော့တရားတရားဝင်လားမဝင်ဘူးလားပေါ့နော်ဒီအစားအသောက်တွေမှာရှိတဲ့ပစ္စည်းတွေကအန္တရာယ်ရှိလားမရှိဘူးလားဆိုတာမျိုးကြတော့ FDA လို့ပြောတဲ့ Food and Drug Administration ပေါ့နော်သူတို့ ਨੇ ဆိုင်သွားပြီဒါကြောင့်မို့လို့အစားအသောက်တို့ထုတ်လုပ်စင်မာကိုတည်းကသူ့ရဲ့ FDA ကနေသူတို့ကအသိအမှတ်ပြုလက်မှတ်တွေယူထားရတယ်သူတို့ရဲ့အစားအသောက်ကမှ FDA approve ဆိုပြီးတော့ဒီအစားအသောက်တခုဟာစံချိန်စံညွန့်နဲ့အချို့ဟိုမှာ CR မှာအစား BC ကိုဘယ်လိုသုံးတာလဲအခုနပြောတဲ့အရတာမှုန်းက MSC ဘယ်လောက်သုံးတာလဲအသားကဘယ်လောက်လဲငားကဘယ်လောက်လဲစံချိန်စံညွန့်ပေါ့နော်ဒါတွေအားလုံးရဲ့ shelf life အဲ့လိုမျိုးအတိအကျအားလုံးပေါ့နော်ပါဝင်တဲ့ ingredients ပါဝင်တဲ့အချို့အစားစားရမယ့် serving size ဒုတိယတစ်ခါစားရင်ဘယ်လောက်ပမာဏလေးကိုစားမှာလဲဒီ package မှာဒီဘူးတဘူးမှာဘယ်နှကြိမ်ဘယ်နှခါဘလို့ခွဲစားလို့ရတာလဲသူ့ရဲ့ chef light တန်းကဘလောက်ထားလို့ရတာလဲအစရှိတပြင်ဒီလို instruction လေးတွေတူလာနာတော်မှာ cool and dry place အေးမြပြီးခြောက်ထွေးတဲ့နေရာလေးမှာထားရမယ်ကလေးတွေနဲ့လက်လန့်မမီတဲ့နေရာမှာထားရမယ် potential hazardous food လို့ပြောတဲ့ PHB တွေမဖြစ်အောင်လို့ဘလို့နေရာလေးမှာကိုယ့်ရဲ့အစားအသောက်က hot food လား cold food လားဘယ်နေရာလေးမှာသိမ်းရမယ်အစရှိတပြင်ဒါမျိုးတွေကိုကြာတော့ FDA ကနေပြီးတော့တရားစုံစမ်းစစ်ဆေးပေးတယ
်ဟုတ်ကဲ့ဆရာမအခုလိုအန္တရာယ်ရှိတာကိုဒီ American FDA အစားအသောက်နဲ့ဆေးဝါးကုလသမဂ္ဂအဖွဲ့ကဘာမှမပြောသေးဘူးဆရာမနော
်အန္တရာယ်ရှိတယ်မရှိဘူးဆိုတာကြတော့အဲ့ဒီအစားအသောက်တစ်ခုကိုစားလိုက်တဲ့သူက foodborne illness တခုခုအစားအသောက်ကြောင့်ဖျားနာတခုခုဖြစ်သွားတယ်။အော်တယ်အန်တယ်ဝင်သွားတယ်တွေးပါတယ်အဲ့ဒီမှာဆေးကန်းရောက်လာတယ်စစ်လိုက်တယ်ကျမတို့ကအခု patient တွေ diagnose လုပ်သလိုပေါ့။အဲ့လိုစစ်လိုက်တဲ့အချိန်ကြတော့မှသူ့ရဲ့ပြီးခဲ့တဲ့24နာရီအတွင်းစားခဲ့တဲ့အစားအသောက်ထဲမှာအဲ့ဒီစားခဲ့တဲ့အစားတခုခုကအခုဖြစ်တဲ့ပြဿနာနဲ့ကိုက်နေရဆိုရင်ဒါဆိုရင်ဒီအစားအသောက်ကြောင့်ဆိုပြီးတော့အဲ့ဒီဟာကို customer တွေကနေပြီးတော့ FDA ကိုသူတို့ကနေတိုင်ကြားတဲ့အသိပေးတဲ့အစားမျိုးပေါ့ဒီအစားအသောက်ကို24နာရီအတွင်းဒီလိုစားတဲ့နေရာမှာဒီလိုဖြစ်တယ်ဒါတောင်တူတူတယောက်မို့ဒီအစားအသောက်တစ်ခုကိုဥမာစားတော့ဆိုင်မှာတငယ်ချင်း3ယောက်သွားစားတယ်3ယောက်လုံးဖြစ်တယ် symptom တူတယ်ဆိုရင်အဲ့ဒီအစားအသောက်ကချက်ချင်း E. coli လိုဟာမျိုး Salmonella လိုဟာမျိုးဒီလို virus တွေ bacteria တွေချက်ချင်းကဒီလိုဖြစ်တယ်ဆိုရင်အဲ့ဒါမျိုးသိပြီလို့တည်င်းကြလိုက်ပြီဆိုရင်တော့ FDA ကနေပြီးတော့ဒါတွေကို recall ပြန်ခေါ်ပါအန္တရာယ်ရှိတဲ့အစားအသောက်ဖြစ်တယ်လို့သူကသတ်မှတ်ပေးတယ
်ဟုတ်ကဲ့အဲ့တော့အခုလိုခြေနေမှာဘယ်လိုအကြံပြုချင်လဲဆရာမကြီ
းအခုကျမတို့ရဲ့ case လေးမှာကြတော့ဒါကြိုတင်ပြီးတော့တတိပေးထားတာလေးရကြတော့ခုန USDA ရဲ့စာထဲမှာဒီပစ္စည်းတွေကအမေရိကန်နိုင်ငံတဝမ်းမှာရှိတဲ့စားသောက်ဆိုင် redesign လေးတွေတော်တော်များများကိုရောက်သွားတယ်ကျမတို့မြန်မာလူမျိုးတွေက United States ကြီး state 50လောက်မှာပြန်ပြီးနေကြတော့ကိုယ့်မြန်မာအစားအသောက်ကလေးကိုလွန်းတာပေါ့လွန်းတော့မှာယူစားတော့ကြရတယ်လေအဲ့တော့နေရာတော်တော်များများကိုပြန်သွားတဲ့အတွက်အဲ့ဒီမှာရောက်နေတဲ့သူတွေလည်းစူပါမတ်ကတ်ရောက်နေတဲ့ retail market လေးတွေပေါ့နော်တချို့လဲ online လောက်ပဲရောက်ကြမှာပါအဲ့ဒီသူတွေအနေနဲ့လည်းကိုယ့်စီကဝယ်သွားတဲ့သူတွေကိုပြန်ပို့ပေးလို့ရှိရင်လက်ခံပေးတဲ့ဟာမျိုးအဲဒါမှမဟုတ်ရှင်ကလွတ်ပြဖို့ဆိုတော့မြန်မာလူမျိုးတွေကနှမျောတဲ့ခါကျတော့လွတ်မပြစ်ချင်ကြဘူးလေလောလောဆယ်အန္တရာယ်လည်းမရှိသေးဘူးအန္တရာယ်ရှိတယ်လို့လည်းမတွေ့သေးဘူးဆိုတော့ဘယ်သူမှလွတ်မပြစ်ချင်ဘူးအစားအသောက်ကလေးတွေကဒီတကူတကမြန်မာပြည်ကနေမိုင်းထောင်ပေါင်းတောင်ပေါင်းချီရောက်လာတဲ့အစားအသောက်ကလေးဆိုအယံတန်ဖို့ရှိတယ်လေ
ဟုတ်ကဲ့ဆရာမဒီစားသောက်ကုန်တွေဝယ်ထားပြီးတဲ့သူတွေကိုရောဘယ်လိုအကြံပြုချင်လဲဆရာမအ
ဲ့တော့လွတ်မပြစ်လို့ဒီအစားအသောက်ကလေးတွေစားခြင်းနဲ့ဆိုလို့ရှိရင်တော့တတိပြုပြီးတော့စားပေါ့နော်နည်းနည်းနည်းနည်းလေးစားပေါ့အဲဒါမျိုးဆိုရင်တော့အန္တရာယ်ဖြစ်တောင်မှအများကြီးမဖြစ်ဘူးပေါ့စားရင်နဲ့မှတခုခုဖြစ်တယ်ဆိုရင်လည်းတတိပေးအကြောင်းကြားဖို့အတွက်ဒီလိုလေးတော့လုပ်စေခြင်းနဲ့နောက်ပြီးတော့ဒီအစားအသောက်တွေကိုဝယ်တဲ့နေရာကိုပြန်ပို့ဖို့ဆိုတာကြတော့လေလူတွေကတနေ့လုံးတနေ့စားလုံနေကြတာဆိုတော့မအားကြဘူးလေနော်ပြန်ပို့ဖို့ဆိုတော့အသိမလွယ်ဘူးထင်တယ်အဲ့တော့လက်ရှိအမေရိကန်နိုင်ငံတဝန်းလက်ထဲကိုဒီစားတော့တွေရောက်ရှိပြီးသားမြန်မာလူမျိုးတွေအနေနဲ့လည်းဒါစားမယ်ဆိုလို့ရှိရင်တော့စားလို့ရပါတယ်ဒါပေမဲ့တတိလေးနဲ့တော့စားထားပြီးစားကြပါတော့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
တရင်မန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့တရင်မန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့တရင်တွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
အခုတော့တိုင်းရင်သတင်းလွှာအလဲရောက်လာပါပြီ။ကိုကန့်တက်တီတင်ထားတဲ့ရှမ်းမြောက်အထူးဒေသတဲ့တွင်းကစေယုံကြီးမှာစီရီယမ်စေးပညာရှင်တွေနဲ့လဲပတ်နေတဲ့အကြောင်းဖီဗာဝိုင်းတော်သားတွေကတင်ဆက်ထားပါတယ
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်ပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေသတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်ပြည်မိုးမောင်းမြို့နယ်ထဲကနောက်ဆုံးကျန်နေတဲ့စစ်ကောင်စီရဲ့ခြေမြန်တပ်ရင်းကိုသိမ်းပိုက်လိုက်ပြီးတဲ့နောက်အခုခါမှာတော့မြို့တစ်မြို့လုံးကိုကချင်လွတ်လိုက်တပ်မတော် KIA နဲ့ပူးပေါင်းတပ်တွေကထိန်းချုပ်ထားလိုက်ပြီးဖြစ်ပါတယ်။ကိုကန်တပ် MNDAA ကတိုက်ခိုက်သိမ်းပိုက်ထားတဲ့ရှမ်းပြည်အထူးဒေသတင့်မှာနိုင်ငံတကာအစစ်မီကျန်းမာရေးစနစ်ကို CDM ကျန်းမာရေးဝန်ထမ်းအယောက်900ဝန်းကျင်နဲ့စပြီးတော့လဲပတ်နေပါတယ်။တရင်လော်ရီတဲမှာတော့ရှမ်းပြည်နယ်တောင်ပိုင်းအင်းလီဒေသမှာဒေသခံတွေစီကနေ PNO ပို့ပြီးသူစစ်အဖွဲ့ကငွေကြေးကောက်ခံနေတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ
်။ကျမကနန်းဟော်မရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်မိုးမောင်းမြို့နယ်ထဲကနောက်ဆုံးကျန်နေတဲ့စစ်ကောင်စီရဲ့အခြေမြန်တပ်ရင်းခမရ430ကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ PDF ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်လိုက်ပြီးဖြစ်ပါတယ်။နောက်ဆုံးကျန်တဲ့စစ်ကောင်စီရဲ့ခမရ430ကိုတနင်္လာနေ့ညနေပိုင်းမှာအပိတ်သိမ်းပိုက်ပြီးနောက်မိုးမောင်းမြို့နယ်တစ်ခုလုံးကိုထိန်းချုပ်ထားနိုင်ပြီလို့ KIO ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။မိုးမောင်းမြို့နယ်ထဲကနောက်ဆုံးကျန်ခဲ့တဲ့ခမရ430တပ်ရင်းကိုလိုင်းလန်24ရက်နေ့ကစပြီးတိုက်ခိုက်ခဲ့ရကနေတနင်္လာနေ့ကအပိတ်တိမ့်ပိုင်နိုင်ခဲ့တာဖြစ်ပါတယ်ဒီတိုက်ရင်ဟာလုံခြုံရေးအတွက်အရေးပါတဲ့တပ်စခန်းဖြစ်ပြီးဒီစခန်းသိမ်းတိုက်ပွဲထဲစစ်ကောင်စီဘက်အကြဆုံးများခဲ့တဲ့အပြင်ဒီတိုက်ပွဲမှာအနီးကကုတ်ကဲနေတဲ့စကခနှစ်တက်ကဒုတိယစကခမိုးလေထွက်ပြေးသွားတယ်လို့ရှေ့တန်းသတင်းရင်းမြစ်ကဆိုပါတယ်
ဘူခန်တာ MNDA ကတိုက်ခိုက်သိမ်းပိုက်ထားတဲ့ရှမ်းပြည်အထူးဒေသတစ်မှာနိုင်ငံတကာအစစ်အမေကျမ်းမာရေးစနစ်ကို CDM ကျမ်းမာရေးဝန်ထမ်းအယောက်900ဝန်းကျင်နဲ့စပြီးအကောင့်ထဲပို့နေပြီလို့တာဝန်ရှိသူတွေကပြောပါတယ်။တစ်တုံရနှစ်ခွန်ပထမလိုင်း PC ချိန်ကလေးကအထူးဒေသတစ်မှာကျမ်းမာရေးဌာနဖွင့်လှစ်လိုက်ပြီး CDM ကျမ်းမာရေးဝန်ထမ်းတွေနဲ့လဲပတ်နေတာလို့အထူးဒေသတစ်ကျမ်းမာရေးဌာနပြောရေးဆိုခွင့်ရှိသူ CDM ဆရာဝန်ဒေါက်တာဘတ်သက်ကပြောပါတယ်။အထူးဒေသတစ်ကျမ်းမာရေးဌာနကိုအထူးဒေသတစ်အတွင်းမှာရှိတဲ့တိုင်းသားပြည်သူအလုံးတန်းတူညီမျှတဲ့ကျမ်းမာရေးစောင့်ရှောက်မှုရရှိစေဖို့အဖက်ဖက်ကယူယွန်းနေတဲ့ကျမ်းမာရေးစနစ်ဆင့်မြင့်တင်နိုင်ဖို့နဲ့နိုင်ငံတကာအစစ်အမေကျမ်းမာရေးစနစ်တစ်ခုကိုတည်ဆောက်ဖို့အခုလိုစတင်အကောင်အထည်ဖော်နေတာဖြစ်တယ်လို့ဒေါက်တာဘတ်သက်ကပြောပါတယ်လက်ရှိ MNDA ကသိမ့်ပိုက်ထားတဲ့လာရှုမြို့နယ်မှာပြည်သူစေယုံကြီးကိုဩဂုတ်လ17ရက်နေ့ကစတင်ဖွင့်လှစ်ထားလိုက်ပြီးပြည်သူအလုံးကိုစေကူတာမှုတွေပေးနေပြီဖြစ်ပါတယ်
ကယင်နီပြည်ဒီမော့ဆိုမြို့နယ်အနောက်ဘက်ချမ်းမှာဩဂုတ်လအတွင်းစံပြက်လက်မှုအဆိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရတယ်လို့ဒေသတွင်းစစ်ပေးဆောင်တွေနဲ့စစ်ဆောင်အရေးကူညီပေးနေသူတွေကပြောပါတယ်အလူရှင်တွေရှားပါလာတာမိုးမြေဆယ်ရေလွတ်ချမှုကြောင့်လေကင်းတွေရေမြုပ်တာစင်ဆက်မပြတ်မိုးရွာတာတွေကြောင့်စပါးကင်းတွေပျက်စီးကုန်လို့အခုလိုစံပြက်လက်လာတာဖြစ်တယ်လို့ဆိုပါတယ်လက်တလောမှာတော့အချင်းချင်းကြားရှိတာကိုမျက်စားနေကြရတယ်လို့လည်းအကူအညီပေးနေသူတယောက်ကပြောပါတယ်လတ်တလောအခြေအနေအရနှစ်ပတ်စာအတွက်လောက်ပဲဆန်ရှိတော့တာဖြစ်လို့တော်လိုင်းရင်အင်အားစုတွေနဲ့စစ်ပေးဆောင်အရေးကူညီပေးနေတဲ့အဖွဲ့တွေကဆန်ရရှိရေးကြိုးပမ်းနေကြပါတယ်
ရှမ်းပြည်မြောက်ပိုင်းတီပေါ်မြို့နယ်မှာတိုက်ပွဲဖြစ်ပွားရာမျိုးမရှိဘဲစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်နေတာကြောင့်ရဲရွာလူထုနေအိမ်တွေထိခိုက်ပျက်စီးပြီးလူသူထိခိုက်ဒေဆုံးမှုရှိနေပါတယ်။ဩဂုတ်လ16ရက်နေ့ကတီပေါ်မြို့နယ်ညောင်ကိုးပင်ရွာမှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်လို့နေအိမ်3လုံးပျက်စီးပြီးအမျိုးသမီး1ယောက်ဒေဆုံးခဲ့ပါတယ်။ဒါအပြင်နန ွာသားတွေကတော့စစ်ဘေးတိမ်းရှောင်နေကြရပါတယ်
။ချင်းပြည်တောင်ပိုင်းမင်းတပ်မြို့နယ်ကိုစစ်ကောင်စီတပ်ကဒီရက်ပိုင်းအတွင်းပုံကျဲတိုက်ခိုက်မှုဆက်တိုက်လုပ်နေပြီးဘာသာရေးအဆောက်အုံစာတင်ကြောင်းအပအဝင်အယတားနေအိမ်တွေထိမှန်ပျက်စီးခဲ့ပါတယ်။ဩဂုတ်လ20ရက်နေ့မနက်9:00ဝန်းကျင်မှာတရားဦးလီတပ်ကနေဂျက်ဖိုင်တာ3စီးတက်လာပြီးမင်းတပ်မြို့အနောက်ဘက်တနေရာနဲ့တိုက်နယ်အမှတ်3ဘက်ကိုပုံကျဲတိုက်ခိုက်ခဲ့တယ်လို့မင်းတပ်မြို့ဒေသခံတွေကပြောပါတယ်။အဲဒီနောက်မင်းတပ်မြို့တိုက်နယ်အမှတ်1နဲ့ရောအစက်ကနေရာတစ်ခုကိုလည်းထပ်မံပုံကျဲတိုက်ခိုက်သွားခဲ့ပါတယ်စစ်ကောင်စီတပ်ဟာမင်းတပ်မြို့နယ်ထဲမှာအရက်ခတ်တပ်တော်အေအေကအင်အားအလုံးရင်းနဲ့မြို့သိမ်းတိုက်ပွဲအတွက်ဝင်ရောက်လာတဲ့ဆိုတဲ့သတင်းရရှိထားမှုကြောင့်အခုလိုလေကြောင်းတိုက်ခိုက်မှုတွေဆက်တိုက်လှုပ်ဆောင်နေတာလို့မင်းတပ်ဒေသခံတယောက်ကပြောပါတယ်
မွန်ပြည်နယ်တံဖြူစည်ရက်နဲ့ကရင်ပြည်နယ်ကျန်းရင်စိတ်ကြီးမြို့ဖျားသုံးစုဒီတာချိုင်းနယ်ဆက်သွာကားလန်းဘေးကစစ်ကောင်စီရဲ့အနံကွင်းစစ်ဗျူဟာစခန်းနဲ့အနီးတစ်ဝိုက်မှာတိုက်ပွဲတွေဆက်တိုက်ဖြစ်နေတာကြောင့်အနံကွင်းရွာသားအလုံးဘေးလွတ်ရာကိုချွတ်ပြေးတိမ်းရှောင်နေရပါတယ်အနံကွင်းစစ်ဗျူဟာစခန်းနဲ့အနီးတစ်ဝိုက်ကရွာတွေမှာဖြစ်ပွားနေတဲ့တိုက်ပွဲတွေတဲ့အိမ်အလုံးကြီး30ထက်မနည်းလဲမိလောင်ပျက်စီးခဲ့တာဖြစ်တယ်လို့ဒီတာခန့်တယောက်ကပြောပါတယ်ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့ပူးပေါင်းတပ်ဖွဲ့တွေကအနံကွင်းစစ်ဗျူဟာစခန်းကိုလာရောက်တိုက်ခိုက်နေတာကြောင့်ဩဂုတ်လ19ရက်နေ့မှာစစ်တပ်ကလီနဲ့ဘုံကျဲမှုအပြင်လက်နက်ကြီးနဲ့ပါပစ်ခတ်ခဲ့တာကြောင့်အခုလိုအိမ်တွေမီးလောင်ပျက်စီးကုန်တာလို့ဆိုပါရယ်အနံကွင်းစစ်ဗျူဟာစခန်းမကျရဲ့အတွက်တံဖြူစရဲ့အခြေဆိုင်ဝဲကလိတက်နယ်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတာဖြစ်ပါတယ
်အခုဆက်ပြီးတော့သတင်းတော်တွေကိုတင်ဆက်ပေးသွားမှာပါရှမ်းပြည်နယ်တောင်ပိုင်းအင်းလေးဒေသမှာဒေသခံတွေစီကနေပို့ပြီးသူစစ်အဖွဲ့ PNO ကငွေကြေးတွေကောက်ခံနေပါတယ်ငွေကြေးမတက်နိုင်လို့ကောက်ခံတဲ့ငွေကိုမထည့်နိုင်ရင်ကားတွေဆက်တွေကိုသိမ်းယူမယ်လို့ပြောတာကြောင့်ဒေသခံတွေအခက်တွေ့နေကြပါတယ်ဒီကြောင့်ကိုတော့နမ်ဟ ோம் ကတင်ဆက်ပေးပါမယ်ရှင်
အင်းလေးဒေတာအနောက်ဖက်ချမ်းကုန်းပေါ်မှာနေထိုင်ကြတဲ့ဇမ်ကားရွာမိုးဦးနမ်တောင်းလုံကန်းနာဟုမြို့ဟောင်းထီးကာတာယာကုန်းရွာရေချိုရွာကကားရှိတဲ့ဒေသခံတွေကိုတအိမ်ချက်5,000ကနေ3,000အထိ PNO ကတောင်းနေတယ်လို့ဒေသခံတယောက်ကအခုလိုပြောပါဗျာ။ဖြစ်ရနေ
ရလောက်တာတဲ့။ဘာလို့ကြတော့72ပြီဆိုလို့ရှိရင်တဲ့
ဩဂုတ်လ18ရက်စပြီးပိုက်ဆံကောက်တာစစ်နှစ်ပင်နဲ့အထက်ကားဆိုရင်တစ်စီးကိုတစ်သိန်းဆယ်ပေအောက်ကားတွေဆိုရင်တစ်စီးကို5,000တောင်းတယ်တနည်းစားတော့ပြောတယ်ပိုက်ဆံကောက်ပြီးဖြတ်ပိုင်းပေးတယ်လေ
ဖြတ်ပိုင်းမှာတော့ဒေတာဖွံ့ဖြိုးတိုးတက်ရေးအတွက်အလူငွေဆိုပြီးတော့ပို့ဖာတာစာပေနဲ့ရေးသားထားတာလို့ဒေတာခန်တွေကပြောပါတယ်စက်ကြီးလာကောက်သူဟာဘူကြီးရခဆိုသူဖြစ်ပြီးတော့ပိုက်ဆံမပေးရင်ကားတွေကိုသိမ်းယူမယ်လို့ပြောကြောင်းလဲရွာသားတွေကပြောပါတယ်
ကားဝယ်တာ
ကမှန်းနေတယ်။တချို့ဆိုရင်ကားကဝယ်ထားတာအတက်3,300လေးကိုဆက်ကြေးလေးကောက်ထားတဲ့ကားတွေကိုလိုတဲ့အချိန်မှာချောလာဆွဲမယ်လို့လည်းပြောသေးတယ
်။အင်းလေးအနောက်ဖက်ချမ်းကဒီရွာတွေဟာပြီးခဲ့တဲ့လကပဲစစ်မှုထမ်းတွေကိုထောက်ပံ့ဖို့ဆိုပြီးတအိမ်ကို7,000ကနေ3,000အထိကောက်ခဲ့သေးတယ်လို့ဆိုပါတယ်။ရွာလုံးကျုံရေးယူပေးတဲ့ပြည်သူစစ်တွေကိုထောက်ပံ့ကြေးဆိုပြီးတော့တအိမ်ကို7,500ထပ်ပြီးကောက်ပါတယ်။အခုလိုကားပိုင်ဆိုင်မှုအပေါ်ဆက်ကြေးကောက်တာကတော့ပထမအကြိမ်ကောက်တာဖြစ်တယ်လို့ဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး PNO ကိုမေးမြန်းဖို့ဆက်သွယ်ပေးမယ်။ဆက်သွယ်လို့မရခဲ့ပါဘူး။ဒါပြင်ညောင်ရွှေစီဆိုင်မြို့တွေမှာလည်းစစ်မှုထမ်းဥပဒေအရတတတဲ့မပေးနိုင်ရင်တတတဲ့ထောက်ပံ့ကြေးဆိုပြီးတော့တအိမ်ကို7,500ကနေ3,000အထိစစ်ကောင်စီကကောက်ခံနေတယ်လို့ဒေသခံတွေကပြောပါတယ်
ထိုင်းမြန်မာနယ်စပ်ကရင်ပြည်မြောက်ရီမြို့နယ်ဘက်ကနေပြောင်းလာကြတဲ့ကြားဖြန့်လို့ခေါ်တဲ့တရုတ်ငွေလိမ်လုပ်ငန်းတွေထိုင်းနယ်စပ်ဆန်ခလပူရီမြို့နယ်ထိဆက်နေတဲ့ဖျားသုံးစုမြို့ဘက်ကိုရောက်လာပြီးအဲ့ဒီဒေသမှာတရုတ်လူမျိုးတွေအတော်များများဝင်ရောက်လာတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီဘက်ကအကြောင်းကိုတော့ရမင်းကတင်ဆက်ထားပါတယ်
ကြားဖြားလို့ခေါ်တဲ့ငွေလိမ်လုပ်ငန်းတွေဘယ်လိုလှောက်ရှားနေတယ်ဆိုတာကိုမသိရပေမဲ့ဖျားသုံးစုမျိုးပေါ်ကတဲကိုကန်းတွေနဲ့လုံချင်းအိမ်တွေမှာတယောက်လူမျိုးတွေနဲ့ပြည့်နှက်နေပြီလို့မျိုးကန်တယောက်ကဆိုပါတယ်
။ကြားဖြားနေရလေဘယ်လိုလှောက်ရှားသွားလာနေလဲဆိုတာကိုတော့ကျွန်တော်မသိပါဘူး။
တယောက်တွေကတော့မြို့ထဲမှာစားလိုက်တောက်လိုက်သွားလာနေကြတာတော့တွေ့နေရတာပေါ့လေမြို့ထဲမှာရှိတဲ့ဒီတဲကိုခန်းလေးဆိုလို့ရှိရင်လဲအာလုံးနီးပါးကတယောက်တွေဖွဲ့လိုက်အုပ်စုလိုက်ငားနေလိုက်လို့အကုန်လုံးနီးပါးပြည့်ပြင်းတော့အပြင်ကဒီအဲ့လေတွေလိုင်းတော့မှတဲဖို့နေရတာဥစားပေါ့လုံးဝမရှိတဲ့လောက်ဖြစ်နေ
မြို့ပေါ်ကသစင်ဖြူနဲ့ဒူဒူစားတဲ့အကြီးဆုံးတဲကိုကားတွေကအစတယောက်တွေကလာကြောင်းနဲ့ပြန့်ငါထားသလိုနှစ်ထပ်တိုက်လုံးချင်းအိမ်တွေကလည်းတလကိုအနည်းဆုံးဘတ်2000ခွဲကနေ9000ထိအိမ်ငါခပေးပြီးအဖွဲလိုက်နေနေကြတယ်လို့ဒေသကတွေကပြောပါတယ်ထိုင်းနယ်စားချန်စီယိုနဲ့ကပ်နေတဲ့အမှတ်တရက်ကွက်မှာတော့တယောက်တွေဖွင့်ထားတဲ့ကာစီနိုနဲ့ငါးကိန်းဆိုင်တွေပြည့်နှက်နေတယ်လို့ဖျားသုံးစုမျိုးကဆိုင်ကယ်တက္ကစီသမားတစ်ယောက်ကအခုလိုပြပါတယ
်အမှတ်တရက်ကွက်တီးရက်နာလမ်းပေါ့ထိုင်းနယ်စားချန်စီယိုကပ်ရက်ဒီဘက်ဒီမှာတော့များတယ်ဗျအန်အန်ပီဆိုတဲ့ဟိုကြာကောင်းကြီးနဲ့ခေါင်းစစ်တက်ထားတဲ့နေရာမှာ၄ရောအဲ့ဒါတော့အစာဦးအချီးခင်ဗျာနောက်ပြီးတော့ဟိုဆိုင်ငန်းလေးကြီးမှာဖွင့်ထားတာက3လုံးလို့9လုံးလို့33လုံးလို့53လုံးလို့
အဲ့ဒီလောင်းကစားဝိုင်းနေရာတွေမှာလက်နဲ့နဲ့စစ်ယူနီဖောင်းဝတ်ထားတဲ့အဆောက်တွေကလုံကြုံရေးယူထားပေမဲ့ဘက်တဆိုင်တော့တတ်မထားဘူးလို့သူကဆက်ပြောပါတယ
်ဘက်တဆိုင်မပါဘူးလက်နဲ့ပိုင်ပါတယ်လက်နဲ့မပါလို့ရှိလို့ရှိရင်အဲ့ဒီဘက်တဆိုင်မပါဘဲနဲ့အဲ့ဒီလိုမျိုးယူနီဖောင်းအပြည့်စုံဝတ်ထားတဲ့အဆောက်တွေရှိရခင်ဗျာအဲ့ဒီအဆောက်တွေထားတာက NMP လို့ခေါ်တဲ့တရုတ်စက်လုံးနေနဲ့ရည်ထားတဲ့အဲ့ဒီကြာကောင်းပုံကြီးနဲ့အဲ့ဒီမှာကတော့လုံခြုံရေးအဆောက်ရှောက်တွေထားတယ်
ဖျားသုံးစုမျိုးကိုရောက်လာတဲ့တရုတ်ငွေလိမ်လုပ်ငန်းတွေကိုမြန်မာနိုင်ငံနဲ့ချန်စီယိုကပ်ပြီးရှိနေတဲ့ထိုင်းနိုင်ငံကအာဏာပိုင်တွေအထူးသတိထားစောင့်ကြည့်နေကြပါတယ်။ဒါ့အပြင်ထိုင်းစာတိုက်ကနေတစိပေးပို့လာခဲ့တဲ့ဒီလုပ်ငန်းအတွက်အဓိကလိုအပ်တဲ့ Starlink Internet ဖုန်းနေနဲ့ကွန်ပျူတာအတွက်ဆက်ဆက်ပစ္စည်းတွေကိုတရားမဝင်ကုန်ပစ္စည်းဖြစ်တတ်မှတ်ပြီးဖမ်းဆီးနေတာတွေရှိပါတယ်။
အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကချင်ပြည်မိုးမောက်မြို့နယ်ထဲကနောက်ဆုံးကြံနေတဲ့စစ်ကောင်စီရဲ့ချင်းမြန်တပ်ရင်းခမာရ430ကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်လိုက်ပါတယ်။ကိုကန်တပ် MNDAA ကတိုက်ခိုက်သိမ်းပိုက်ထားတဲ့ရှမ်းပြည်အထူးဒေသတက်မှနိုင်ငံတကာအစ်စ်မီကျမ်းမာရေးစနစ်ကို CDM ကျမ်းမာရေးဝန်ထမ်းအယောက်900ဝန်းကျင်နဲ့စတင်လည်ပတ်နေပြီဖြစ်ပါတယ်။
ရှင်တွေခုနားဆင်နေခဲ့ကြတာကတော့နေဆက်ဒေတာတိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာမီပ
ါ။အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA American သံကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့သတင်းတွေပေးပို့ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုဆက်ပြီးတော့ပြောပြသွားမှာပါဗျာ။စစ်တပ်အနာသိမ်းခဲ့တာ၃နှစ်ခွဲရှိလာပြီဖြစ်တဲ့မြန်မာနိုင်ငံမှာငြိမ်းချမ်းမှုလုံခြုံမှုမရှိဘဲအဆအဆယိုယွင်းလာနေပေမဲ့နိုင်ငံတကာအသံဝင်ကတိကျပြတ်သားတဲ့အရေးယူဆောင်ရွက်မှုမရှိတာကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီကချက်ချင်းအရေးယူကင်တွယ်ပေးဖို့ကုလဆိုင်ရာမြန်မာတမ်မကြီးဦးကျော်မိုးထွန်းကလုံခြုံရေးကောင်စီတကပွင့်အစည်းအဝေးမှာတောင်းဆိုလိုက်ပါတယ်။လုံခြုံရေးကောင်စီအလဲကျဥက္ကဋ္ဌဆီလာရီယွန်နိုင်ငံကကြီးမှုကျင်းပတဲ့ငြိမ်းချမ်းရေးတည်ဆောက်မှုနဲ့ရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးဆိုတဲ့ဆွေးနွေးပွဲမှာသူကပန်ကြားခဲ့တာဖြစ်ပါတယ်။အနေအကြီးမားတဲ့ Mpox မြောက်ကျောက်ယောဂါမျိုးကွဲတဲ့အကူးဆက်ခံရသူလို့တန်တရားရှိသူတူဦးကိုထိုင်းနိုင်ငံမှာပထမအဦးဆုံးတွေ့ရှိထားကြောင်းနဲ့သူဟာပြီးခဲ့တဲ့သတင်းပတ်တဲ့အာဖရိကကနေထိုင်းနိုင်ငံတဲကိုလာရောက်ခဲ့တဲ့ဥရောပခီးသွားတူဖြစ်ကြောင်းထိုင်းကျန်းမာရေးဝန်ကြီးဌာနကကြေညာပါတယ်။ယူကရိန်းတပ်တွေဩဂုတ်လဇန်ပိုင်းကစပြီးဝင်ရောက်တိုက်ခိုက်နေတဲ့ရုရှားပိုင်းနဲ့ Kars ဒေသနဲ့ကပ်ရက်ယူကရိန်းအရှေ့မြောက်ပိုင်းဆူမီဒေသကိုယူကရိန်းသမ္မတဇယ်လင်စကီကြားသာပြင်းနေမှာပထမအဦးဆုံးတွားရောက်ခဲ့ပါတယ်ခင်ဗျာ။သတင်းအချင်းချုပ်ပဲဖြစ်ပါတယ်ခင်ဗျာ။ဒီကနေ့မနက်ခင်းအစီအစဉ်ထုတ်လို့ရမှုကတော့ကိုစုံမိုးကျော်ဖြစ်ပါတယ်။ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။VOA American တန်ရဲ့မနက်ခင်းအစီအစဉ်လေးကိုမနက်6:00နာရီနဲ့9:00နာရီအထိ VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကနေတင်ဆက်ခဲ့တာပါ။ VOA ချစ်မိတ်ဆွေအားလုံးနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။